Welcome to the Voice of America in Burmese.
ဗီယန်နယ်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ4ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ကိုနောက်ထပ်ပြစ်ဒဏ်ချမှတ်တဲ့ပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးကကန့်ကွက်ရှုံချလိုက်ပါတယ်မြန်မာပြည်ကစစ်ဘေးဒုက္ခသည်တွေကိုကူညီဖို့မယ်ရီလန်းပြည်နယ်မှာဇေယျမွေးကျင်းပပါတယ်နျူကလ িয়ার သုံးဒါအပစ်ဆက်ရုံကိုယူကရိန်းကပြန်လည်သိမ်းပိုက်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းတိတိလင်္ကာကိုပြန်ရောက်လာတဲ့သမရဟောင်းတရားစွဲဆိုခံရနိုင်ပွဲရှိတယ်စတဲ့သတင်းတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုနောက်ဆုံးရသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြတဲ့အခါစစ်ကောင်စီလက်ထက်မန္တလေးတိုင်းအတွင်းဦးအိမ်မဲ့သူတွေရင်ဆိုင်နေရတဲ့အခြေအနေတင်ဆက်ထားတဲ့ဒုအတန်းအစီအစဉ်မှာတော့
ဒီနေရာနဲ့ပတ်သက်ပြီးတော့အထောက်အထားမရှိတဲ့ပြဿနာမျိုးတွေပေါ့နော်အထူးသဖြင့်municipal area နဲ့ကြီးရွာအဆက်နေရာတွေမှာဒါမျိုးတွေရှိတတ်တယ်ပေါ့နော်ဟိုအားလုံးကိုဒဇန်းဒဇန်းတစားလေးပေါ့နော်ကျူးဆိုပြီးတော့ဒီလိုမျိုးသတ်မှတ်လို့တော့မရအောင်ပေါ့နော
်သတင်းတွေအပြီးမှာမကြခင်နားဆင်ရဖို့ရှိပါတယ်ခင်ဗျာနောက်ပိုင်းမှာလည်းအခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းတောင်ပိုင်းကနျူကလ িয়ার လောင်စာသုံးလျှက်စစ်ဒါအပစ်ဆက်ရုံဇီပိုရီရီရှားကိုယူကရိန်းတပ်တွေကပြန်လည်သိမ်းပိုက်ဖို့ကြိုးပမ်းခဲ့တဲ့အတွက်ရုရှားတိုက်တွေကတိုက်ထုတ်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာထုတ်ပေါ်ပြောဆိုပါတယ်။တောက်ကြနေ့ညတော့ကယူကရိန်းအင်အား250ကျော်လောက်ဟာစစ်ရုံအနီးကမ်းခြေကိုစိုက်ကပ်ဖို့ကြိုးပမ်းခဲ့တာကိုရုရှားဘက်ကရဟတ်ရင်တွေတိုက်လျင်တွေသုံးပြီးတုံ့ပြန်တိုက်ခိုက်ခဲ့တဲ့အတွက်ယူကရိန်းရေရင်အဆင့်20လောက်ပျက်စီးခဲ့တယ်လို့ရုရှားဘက်ကဆိုပါတယ်။ဒီစစ်ရုံကိုမတ်လတည်းတုန်းကရုရှားကသိမ်းပိုက်ခဲ့ပေမဲ့ယူကရိန်းအင်ဂျင်နီယာတွေကဆက်လက်လည်ပတ်နေတာဖြစ်ပါတယ်။ရုရှားကကြောရောင်နောက်ခံပေးထားတဲ့ဒေသဆိုင်ရာအုပ်ချုပ်ရေးတာဝန်ရှိသူတွေကတော့ယူကရိန်းရဲ့ပစ်ခတ်မှုကြောင့်ပင်မဒါအားလိုင်းပျက်စီးသွားခဲ့တဲ့အတွက်ယူကရိန်းထိန်းချုပ်ထားတဲ့နယ်မြေတွေကိုလျှက်စစ်ဒါအားမပေးပို့နိုင်တော့ဘူးလို့စနေနေ့မနေ့တုန်းကပြောဆိုပါတယ်။စစ်ရုံအနီးတစ်ဝိုက်လက်နက်ကြီးတွေနဲ့ပစ်ခတ်တာကိုယူကရိန်းနဲ့ရုရှားအပြန်အလှန်ဆွဆဲနေကြပါတယ်။ဒါအပြင်စစ်ရုံကနောက်ဆုံးကြံရှိနေတဲ့ပင်မဒါအားပေးလိုင်းနဲ့ဆက်သွယ်ပြတ်တောက်သွားပြီးအရန်ဒါအပေးလိုင်းတွေကိုအသုံးပြုနေရတယ်လို့ IAEA နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီကပြောဆိုပါရယ်အခြားပင်မဒါအားလိုင်း၃လိုင်းဟာလည်းအစောပိုင်းတိုက်ခိုက်မှုတွေအတွင်ပျက်စီးသွားခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာမိန်းလေးငယ်တွေအထက်တန်းပညာစတင်ပညာသင်ကြားခွင့်ကိုခွင့်ပြုပေးဖို့တာလီဘန်အုပ်ချုပ်သူတွေကိုကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ကတောက်ကြနေကထပ်မံတောင်းဆိုလိုက်ပါတယ်မိန်းကလေးတွေလည်းစာတင်ကြောင်းတွေကိုပိုင်ဆိုင်ကြပါတယ်လို့သူကပြောလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာမိန်းကလေးတွေအတွက်စာတင်ကမ်းတွေကိုဆက်လက်ပြီးပိတ်ပင်ထားဆဲပါလို့လည်းသူက Twitter ကနေပြီးခဲ့တဲ့တောက်ကြံတွေကပြောလိုက်ပါတယ်။တာလီဘန်အဖွဲ့အာဏာပြန်လည်ရရှိလာခဲ့တဲ့တနှစ်လောက်ကစပြီးနိုင်ငံတော်စာတင်ကြောင်းတွေပြန်လည်စတင်ဖွင့်လှစ်ခဲ့ရမှာမိန်းကလေးတွေကို6တန်းအထက်ပညာသင်ကြားခွင့်ပိတ်ပင်ခဲ့ပါတယ်။ဒါကိုတာလီဘန်အုပ်ချုပ်သူတွေကယာယီရက်ဆိုင်ထားတာဖြစ်ပါတယ်လို့ပြောဆိုပါတယ်။နိုင်ငံတကာကဖိအားပေးမှုတွေရှိပေမဲ့အဲ့ဒီလိုယာယီတားမြစ်ချက်ကိုရုပ်သိမ်းပေးဖို့တော့ညှဉ်းဆန်ခဲ့ပါတယ်။အဲ့ဒီတော့အတွင်းမှာပဲအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာစနေနေ့ကလက်နက်ကြီးဘုံးကြီးတစ်ခုပောက်ကွဲသွားတဲ့အတွက်ကြောင့်ကလင်းငယ်၄ဦးသေဆုံးပြီး၃ဦးဒဏ်ရာရှိခဲ့ပါတယ်။အဲ့ဒီဘုံကြီးတွေကိုကလင်းငယ်တွေကပဲသူတို့ရဲ့ကြောင်းတဲကိုယူဆောင်လာကြတာဖြစ်ပါတယ်လို့ရဲတပ်ဖွဲ့ဝင်နဲ့ဆရာဝန်တဦးကပြောပါတယ်စစ်ဘေးဒဏ်ကိုနှစ်ပေါင်းများစွာခံခဲ့ရတဲ့အာဖဂန်နစ္စတန်နိုင်ငံမှာအလွန်ကိုအန္တရာယ်များတဲ့မပေါက်ကွဲသေးတဲ့ဘုံတွေလက်နက်ကြီးကြီးတွေဟာနေရာအနှံ့မှာကျန်ရစ်နေပါတယ်အဲ့ဒီလိုအနေအထားတွေကြောင့်တန်တိုတန်ဆအပြက်အစီးတွေကိုလိုက်လံကောက်ယူပြီးပြန်လဲရောင်းချကာမိသားစုအတွက်တစ်ဖက်တစ်လမ်းကနေဝင်ငွေရှာပေးနေကြတဲ့ကလေးငယ်တွေအတွက်တော့အလွန်ကိုအန္တရာယ်ကြီးမားလွန်ပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံအလယ်ပိုင်းဟီဘရန်ဒေသမှာတ ောက်ကြံနေတော့ကအယ်ရှဘတ်မွတ်စလင်အစိုးရအဖွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်အရသား22ဦးသေဆုံးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေနဲ့မျက်မြင်သက်သေတွေကပြောဆိုကြပါတယ်။မြို့တော်မိုဂါတရှူးကနေမိုင်180ကျော်လောက်ဝေးတဲ့ PLDY မြို့မှာခီးသွားနေတဲ့ကား6စင်းကိုပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ရင်မောင်းတွေနဲ့ကားပေါ်လိုက်ပါလာသူတွေ18ဦးသေဆုံးခဲ့တယ်လို့မဟတ်ခရိုင်ရဲ့ခရိုင်ဝန်မူမင်ဟလင်းက VOA ကိုပြောဆိုခဲ့ပါတယ်အခြားသုံးကတော့အဲ့ဒီနေရာမှာပဲကားဘုံခွဲတိုက်ခိုက်ခံရတဲ့အတွက်သေဆုံးခဲ့တာလို့ဆိုပါတယ်အယ်ရှဘတ်စစ်သွေးကြတွေကကားတွေကိုတနက်တည်းနဲ့ပြစ်ခတ်ခဲ့ပြီးအသက်ရှင်ကျန်ရင်းနေသူတွေကိုလည်းကားတွေကနေထွက်ခိုင်းပြီးပြစ်တတ်ခဲ့တယ်လို့ဒေသခံမျက်မြင်သက်သေတွေကပြောဆိုပါတယ်သေဆုံးသူအများစုဟာဥကောင်းမှာတနက်ဒဏ်ရာနဲ့သေဆုံးနေတာကိုတွေ့ခဲ့ရတယ်လို့လည်းဆိုပါတယ်ဒီမော်တော်ယာဉ်တွေဟာမဟတ်မျိုးကိုကူညီထောက်ပံ့ဖို့စာနာရိတ်ခါတင်ဆောင်လာတာဖြစ်ပါတယ်။အယ်ရှဘတ်အစ္စလာမစ်စစ်သွေးကြအဖွဲ့ဟာစာနာရိတ်ခါတွေနဲ့ကားတွေကိုမီးရှို့ခဲ့ကြပါတယ်။ဆိုမာလီယာအစိုးရကတော့တိုက်ခိုက်မှုကိုရှုံချပြီးအယ်ရှဘတ်အဖွဲ့ဟာအရသားတွေကိုဥတီတိုက်ခိုက်နေကြောင်းနဲ့ဆိုမာလီယာအစိုးရတပ်တွေအနေနဲ့လက်တုံပြန်တိုက်ခိုက်သွားမယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
။အမေရိကန်အာကာသအေဂျင်စီ NASA ရဲ့လကဘာစူးစမ်းရေးဒုံးပျံလွတ်တင်မဲ့အစီအစဉ်ဟာစနေနေ့ကလည်းလောင်စာဆီယိုစိတ်မှုကြောင့်ဒုတိယအကြိမ်ထပ်မံရွှေ့ဆိုင်းလိုက်ရပါတယ်အဲ့ဒီလိုအနေထားကြောင့်ဒီဒုံးမြန်ကိုဘယ်အချိန်မှပြန်ပြီးလွတ်တယ်မယ်ဆိုတာကို NASA အဖွဲ့ကချက်ချင်းမပြောသေးပါဘူးဒါကြောင့်အင်္ဂါနေ့ကစပြီးသတင်းနှစ်ပတ်ကြာလုပ်ငန်းစဉ်တွေကိုရပ်ဆိုင်းထားမှာဖြစ်ပါတယ်အဲ့ဒီနောက်လောင်စာဆီရွှေ့ဆိုင်းမှုတွေနဲ့လိုအပ်တဲ့ပြင်ဆင်မှုတွေကိုလုံဆောင်မှုအတွက်ဒုံးမြန်ကိုတင်စီထားတဲ့အဆောက်အုံတွေမှာပြန်ထားမှာဖြစ်ပါတယ်အဲ့ဒီဒုံးမြန်ကိုလာမယ့်အောက်တိုဘာလအတွင်းမှာလွတ်တင်နိုင်ဖို့ဖြစ်နိုင်ခြေရှိအောင်အင်တိုင်းအားတိုင်းလုံဆောင်နေကြမှာဖြစ်ပါတယ်ဒီဒရင်ပတ်အစောပိုင်းကလည်းလောင်စာဆီရွှေ့ဆိုင်မှုကြောင့်အဲ့ဒီဒုံးပျံလွတ်တင်မဲ့အစီအစဉ်ကိုပထမဦးဆုံးရွှေ့ဆိုင်ခဲ့ရပါတယ်။ NASA ရဲ့သမိုင်းမှာအဆင့်မြင့်ဆုံးလို့သတ်မှတ်ထားတဲ့အဲ့ဒီဒုံးပျံလွတ်တင်မဲ့ Orion အာကာသယာဉ်ရဲ့အခုခီးစဉ်မှာတော့လူလိုက်ပါသွားမှာမဟုတ်ပါဘူး။သတင်း6ပတ်ကြာစူဇန်ရေးခီးစဉ်မှာ Orion အာကာသယာဉ်ဟာလကိုလှက်ပတ်ပြီးကဘာမြေကိုပြန်လည်ဆင်းသက်လာမှာဖြစ်ပါတယ်။အခုစမ်းသပ်မှုအောင်မြင်ခဲ့ရင်တော့အာကာသယာဉ်မှုတွေလိုက်ပါတဲ့ခီးစဉ်ကိုခန့်မှန်းချေ2024ခုနှစ်မှာစတင်ဖို့စီစဉ်ထားပြီးလကဘာပေါ်ဆင်းသက်ဖို့အစီအစဉ်ကိုတော့2025နှစ်စံပိုင်းမှာဖြစ်နိုင်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 11.3 kHz 13.3 kHz 41.3 kHz 59.5 kHz 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုကြည့်ရှုနားဆော်တာဆင်နေရတာပါဆက်လက်ပြီးတော့သတင်းတွေကိုတင်ပြပါအောင်မယ်နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ကိုနောက်ထပ်ထောင်ဒဏ်3နှစ်ချမှတ်လိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလီကင်ကပြင်းပြင်းထန်ထန်ရှုတ်ချပြီးမြန်မာစစ်ကောင်ဆောင်တွေကိုနောက်ထပ်ဖိအားတွေပေးချဖို့နိုင်ငံတကာအသံဝဲကိုတိုက်တွန်းလိုက်ပါတယ်။တော်ဆန်းစုကြည်ကိုအလုံးနဲ့ထောင်ဒဏ်3နှစ်ထပ်မံချခဲ့တဲ့အတွက်မြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းတောက်ကြနေက Twitter ကနေဝင်ကြီးဘလီကင်ကပြောကြားလိုက်တာဖြစ်ပြီးမြန်မာနိုင်ငံကဒီမိုကရေစီညီကြအရေးကောက်ခံထားတဲ့ခေါင်းဆောင်တွေကိုဖိနှိပ်တာနဲ့အကြမ်းဖက်မှုတွေတိုးလာတဲ့အတွက်စစ်ကောင်စီကိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်အတူလက်တွဲလှုပ်ဆောင်ကြရမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။နေပြည်တော်အချင်းနောက်တရားရုံးကနေဒေါက်ဆန်းစစ်ကြီးကိုရွေးကောက်ပွဲမတမာမှုရာဇသက်ကြီးပုံမှန်130ကကြီးရအလုံးနဲ့ထောင်ဒဏ်3နှစ်တောက်ချာနေတော့ကချမှတ်ခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစစ်ကြီးအပေါ်နိုင်ငံတော်လျှို့ဝှက်အဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအပြင်အောက်ရီလိုက်စားမှုစာရတွေနဲ့ဆွဆွဲပြီးအကျဉ်းချထောင်ဒဏ်ချမှတ်ထားတာအခုဆိုလို့ရှိရင်အနည်း20ရှိပြီဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဘော်တီမိုးမြို့မှာမြန်မာနိုင်ငံကစစ်ဘေးဒုက္ခသည်တွေနဲ့ CDM ကစစ်ကောင်စီနဲ့မပူးပေါင်းရေးဆန့်ကျင်လှုပ်ဆောင်နေကြတဲ့ဝန်ထမ်းတွေကိုကူညီဖို့အတွက်ရန်ပုံငွေရှာဈေးရောင်းပွဲကိုစနေနေ့ကပြုလုပ်လိုက်ပါတယ်အဲ့ဒီဘွဲကိုဦးဆောင်သူတူဖြစ်တဲ့မမ်မိုးမိုးကရန်ပုံငွေဈေးရောင်းပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ရောင်းရတဲ့အကုန်လုံးလှူတယ်ဒီကိုလုံနိုင်တဲ့အပိုင်းကနေဝိုင်းခုချပြီးတော့မှအတင်းတော်အဖြစ်ဖြစ်စေပြီးတော့မှဗုဒ္ဓဘာသာအဖွဲ့ဒီပေါ့နော်ရှောင်းနေရဆွဲဖြစ်စေပြီးတော့ပုဂ္ဂလိကအဖြစ်ဖြစ်စေအကုန်လုံးလာပြီးတော့မှရတဲ့အကုန်ငွေတွေအားလုံးကလည်းတရားမကျန်းဗမာပြည်ကိုကျမတို့လှူမှာပါဆိုတော့ဒီဟာကတော့ကျမတို့တော်တော်လေးကြီးကြီးကျယ်ကျယ်လှုပ်ဖြစ်တာပေါ့နော်ဒီတစ်ခေါက်ကတော့ကျမခက်မှန်းချေရတော့လူကတော့900လောက်တော့ရှိမယ်
အဲ့ဒီဈေးရောင်းရမုံငွေရှာပွဲကို Women for Myanmar DC Metro Area အမျိုးသမီးအဖွဲ့ကဥဆောင်ပြုလုပ်ကြတာဖြစ်ပါတယ်။ဘော်တီမိုးမြို့လယ်နာကမရာခရိယန်ဖျားရှင်ကိုကျောင်းမှပြုလုပ်တဲ့ရမုံငွေရှာဈေးရောင်းပွဲကိုမေလန်ပြည်နယ်၊ဗာဂျီးနီးယားပြည်နယ်နဲ့ဝါရှင်တန် DC မြို့တော်ကမြန်မာနိုင်ငံသားတွေမြမအရေးထောက်ခံအားပေးကြသူတွေလည်းတက်ရောက်ကြပါတယ်။အဲအလားတူပဲဩစတြေးလျနိုင်ငံကမ်ဘာရာမြို့မှာလည်းကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးအဖြစ်ဥကျော်မိုးထွန်းကိုဆက်လက်ထားရှိရေလှုပ်ရှားမှုတွေကိုအဲ့ဒီမှာရှိတဲ့မြန်မာနိုင်ငံသားတွေကလှုပ်ဆောင်နေကြပါတယ်ခင်ဗျာ
။တိရင်းလင်္ကာနိုင်ငံကိုတောက်ကြနေကပြန်လည်ရောက်ရှိလာတဲ့သမရဟောင်းဂௌတာဘာယာရာဂျာပါကဆာဟာနိုင်ငံရေးလှုပ်ရှားသူတချို့ပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးဥပဒေအကြောင်းအရတရားရင်ဆိုင်ရနိုင်တယ်လို့နိနာဆုံးရှုံးသူတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေကပြောဆိုပါတယ်။တိရီလင်္ကာနိုင်ငံမှာစီးပွားရေးကြက်တက်မှုကြောင့်ပြည်သူတွေရဲ့ဆန္ဒပြပွဲတွေပြင်းထန်လာခဲ့ပြီးနောက်လွန်ခဲ့တဲ့ဇူလိုင်လတည်းတုန်းကတိုင်းပြည်ကနေထွက်ပြေးသွားတဲ့သမရဟောင်းရာဂျာပါကဆာဟာထိုင်းနိုင်ငံကနေတောက်ကြနေညသကောင်ကျော်လောက်မှာပြန်လည်ရောက်ရှိလာခဲ့ပြီးစစ်တပ်အဆောင်အရှောင်းနဲ့ကိုလံပိုမြို့တော်ကသူ့ရဲ့နေအိမ်အသစ်ကိုရောက်ရှိသွားပါတယ်။နိုင်ငံရေးလှုပ်ရှားသူလူငယ်နှစ်ဦးပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးရှေ့လာမယ့်ရက်သက်တပတ်အတွင်းတရားရုံးချုပ်ကလာရောက်ထွက်ဆိုဖို့တမန်စာဆင့်ဆိုလိုက်မယ်လို့ပျောက်ဆုံးနေသူတွေဘက်မိသားစုတွေဘက်ကနေလိုက်ပါဆောင်ရွက်ပေးတဲ့ရှင့်နေနူဝန်ပိုဖေးကပြောဆိုပါတယ်ပြီးခဲ့တဲ့ဇူလိုင်လထဲမှာကလည်းတမန်စာဆင့်ဖို့လုပ်နေစဉ်မှာပဲသူထွက်ပြေးသွားခဲ့တာဖြစ်ပါတယ်လူငယ်နှစ်ဦးပျောက်ဆုံးမှုဟာလွန်ခဲ့တဲ့12နှစ်ကဖြစ်ခဲ့တာဖြစ်ပြီးရာဂျာပါကဆာရဲ့အကိုအကြီးသမရဖြစ်နေစဉ်သူကာကွယ်ရေးဝန်ကြီးဌာနမှာတာဝန်ထမ်းဆောင်နေစဉ်ကဖြစ်ခဲ့တဲ့အဖြစ်အပျက်ဖြစ်ပါတယ်သူဟာသမရဖြစ်နေစဉ်ဖွဲ့စည်းအုပ်ချုပ်ပုံအရပေးရထားတဲ့လူငယ်ခွင့်ရှိတဲ့အတွက်ကြောင့်သူ့ကိုတရားစွဲဆိုတာမျိုးတွေတော့မရှိခဲ့ပါဘူ
းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာအေကာပေါင်း4000လောက်ကိုအလင်းအမြန်လောင်ကျွမ်းသွားတဲ့တော်မီကြောင့်ထောင်ထဲချီတဲ့ဒေသခံတွေကိုစနေနေ့ကဘေးလွတ်ရာပြောင်းရွှေ့ပေးရပါတယ်အဲ့ဒီအထက်ကတချို့တွေလည်းဒဏ်ရာတွေရရှိကုန်ကြပါတယ်မေးလ်ဖိုင်ယာလို့ခေါ်တဲ့အဲ့ဒီတော်မီဟာကယ်လီဖိုးနီးယားပြည်နယ်မြို့တော်ဆာစကရမီတိုမြို့ရဲ့မြောက်ဖက်ကီလိုမီတာ380နီးပါးလောက်အကွာမှာတောက်ကြနေကစတင်လောင်ကျွမ်းခဲ့တာပါပြည်နယ်မိသားတပ်ဖွဲ့နဲ့တစ်တော်ဌာနရဲ့ဖော်ပြချက်အရစနေနေ့မနေ့ပိုင်းအထိအဲ့ဒီတော်မီဟာ20ရာခိုင်နှုန်းလောက်လောင်ကျွမ်းသွားပါတယ်အဲ့ဒီတော်မီကြောင့်နေတရာကျော်လောက်နဲ့အဆောက်အုံတွေပျက်စီးကုန်တယ်လို့ဒေတာအာဏာပိုင်တွေကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂါဗင်နျူးဆွမ်ကလည်းစစ်စကီယူမြုတ်နယ်ကိုအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။အဲ့ဒီလိုကြီးညာလိုက်တဲ့အတွက်ဒေသခံတွေကိုဘိုးအစိုးရအကူအညီတွေရရှိလာနိုင်မှာဖြစ်ပါတယ်ခင်ဗျာ
။ဗမာပြည်ရဲ့တနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်။ယူကရိန်းဘက်ကအရေးကိုလည်းကြည့်အောင်ပါ။ကာလကြာရှည်လာပြီးဖြစ်တဲ့ယူကရိန်းစစ်ပွဲကြောင့်တခြားသောကမ္ဘာတလွှားပြဿနာတွေအတွက်လူသားချင်းစာနာမှုဆိုင်ရာပြင်းထန်တဲ့နောက်ဆက်တွဲအကျိုးဆက်တွေရှိလာမယ်လို့နိုင်ငံတကာကြက်ချင်နေတဲ့လာချန်းနီများအသင်းကဒီသတင်းပတ်ထဲမှာသတိပေးပြောကြပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာကနေ VOA အတွက်လေဇာရှလိုင်းပေးပို့တဲ့သတင်းလွှာကိုတော့မတ်တင်ကြီးထိုက်ကတင်ပြထားပါတယ်ခင်ဗျာ
ရုရှားရဲ့ယူကရိန်းကျူးကျော်စစ်က6လရှိလာခဲ့ပြီးနောက်မှာတော့ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်တဆင့်ခံရိုက်ခတ်တရမှုတွေရှိလာနေပါပြီကမ္ဘာတစ်လောကဆင်းရဲမွဲတည်နေတဲ့တန်းနဲ့ချီတဲ့လူတို့အပေါ်စီးပွားရေးအရာတရမှုဟာဆိုရင်စစ်ပွဲချာရှည်လာတာနဲ့အတူပိုပြီးဆိုးဝလာမယ်လို့နိုင်ငံတကာချက်ချင်းကြီးအဖွဲ့ကတာဝန်ရှိသူတွေကသတိပေးထားပါတယ်စစ်ပွဲမတိုင်ခင်ကတော့ယူကရိန်းဟာကမ္ဘာမှာနှံစားသီးနှံပြိပတင်ပို့မှုအများဆုံးနိုင်ငံတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းရုရှားတို့ကပင်လယ်နဲ့စိတ်ကမ်းတွေကိုပိတ်ပင်ခဲ့တာကြောင့်နှံစားသီးနှံတင်ပို့တင်ပို့မှုတွေမလုပ်နိုင်ဖြစ်ပြီးကမ္ဘာတလွှားဆန္ဒရိက္ခာပြဿနာပေါ်ပေါက်ခဲ့ပါတယ်။ဆန္ဒရိက္ခာနဲ့လောင်စာဆီဈေးနှုန်းတွေထိုးတက်ကုန်တာကြောင့်ဒီလိုပြဿနာတက်ရပြီးတခြားသောမရှိမဖြစ်ကုန်စည်တွေဝယ်ဖို့လည်းမတက်နိုင်ဖြစ်ကတန်းနဲ့ချီတဲ့လူတွေဆနတ်ရိတ်ခါမလောက်ငှမှုနဲ့စူးစူးရွရွကြုံရစေတာပါကုလသမဂ္ဂဂျာဝင်ညှိနှိုင်းပေးတဲ့သဘောတူညီချက်အရဒီလအစောပိုင်းကစလို့ယူကရိန်းရဲ့နှံစားသီးနှံပြိပတင်ပို့မှုပြန်လည်စတင်နိုင်ခဲ့ပါတယ် သို့ပြီးတော့ညာလဲစစ်ပွဲကြောင့်ဖြစ်ရတဲ့နောက်ဆက်တွဲအကျိုးဆက်တွေကိုဆက်လက်ခန်းစားနေရအောင်မှာဖြစ်ပြီးကုစားဖို့လည်းအချိန်တော်ယူရမယ်လို့ချက်ချင်းဒီအသင်းကပြောပါတယ် Bridget Epstein ဟာနိုင်ငံတကာချက်ချင်းဒီနဲ့လာချမ်းဒီအသင်းရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ်လူသားချင်းစာနာထောက်ကူမှုလိုအပ်ချက်ဟာအထူးစိုးရိမ်ပွဲဆက်လက်ရှိနေစေဖြစ်ပြီးအထူးသဖြင့်အရှေ့အလယ်ပိုင်းနဲ့အာဖရိကဒေသတွေမှာဖြစ်တယ်လို့သူမကပြောပါတယ်
The food crisis
IFRC အနေနဲ့အာဖရိကဒေသတွင်းကစားနပ်ရိက္ခာပြဿနာကိုတုံ့ပြန်ဆောင်ရွက်နေပြီးအရှေ့အလယ်ပိုင်းဒေသတွင်းကိုလည်းစောင့်ကြည့်နေပါတယ်။အများစုသောလူမှုအတွက်တော့စားနပ်ရိက္ခာဝယ်ယူမှုမှာအခက်အခဲပိုဖြစ်လာပါတယ်။ဒါကြောင့်ရိက္ခာတက်ရောက်မှုကပြင်းထန်လာပါတယ်
။ Ukraine နောက် Ukraine နဲ့နေဆက်ခုနှစ်နိုင်ငံနဲ့ဒေသရင်းကတခြားသောနိုင်ငံ18ခုမှာလူသားချင်းစာနာကူညီမှုပေးဖို့အတွက်ချက်ချင်းဤစေတနာဝန်ထမ်းတွေနဲ့ဝန်ထမ်းပေါင်း3000ကျော်ဖြန့်ချထားပါတယ်။ယူကရိန်းနိုင်ငံတွင်မှအိုးအိမ်စွန့်ထွက်ပြေးသူ8သန်းရှိပြီးအိမ်နီးချင်းနိုင်ငံတွင်မှခိုလုံဖို့ကြိုးစားသူက5သန်းကျော်ရှိကြောင်းယူကရိန်းချက်ချင်းဤအသင်းရဲ့ညွှန်ကြားရေးမှူးချုပ်မက်ဆင်ဒေါ်ဆန်ကိုကမြို့တော်ကီယက်ကနေပြောကြားခဲ့ပါတယ်။ပရိပခကထပ်ပြီးရှေ့ကြအောင်မဲ့အခြေအနေရှိပြီးချက်ချင်းဒီဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကတော့အရေးပေါ်ကူညီထောက်ပံ့နိုင်ရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်အကြောင်းသူကပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းရဲ့ဆက်လက်ပံ့ပိုးမှုကလည်းအရေးကြီးတယ်လို့သူကပြောပါတယ်
။ of infrastructure the renovation of how
ချင်းရဆောင်ဦးတွေပြန်လည်မွမ်းမံဖြစ်စေမှုအိမ်တွေပြန်ပြင်ဖို့နဲ့လုပ်ငန်းတွေပြန်လည်ဆောင်ရွက်ဖို့အတွက်ယူကရိန်းပြည်သူတွေရဲ့ကမ္ဘာအတိုင်းအဝိုင်းရဲ့ကြိုးပမ်းမှုအများပြားလိုအပ်မှာပါ။ကုချင်းကတော့ရတသားတွေရဲ့လိုအပ်ချက်ကတိတ်ပြီးအရေးကြီးနေပြီးဒီလိုအပ်ချက်တွေရောက်ကြသောအနေအထားလဲကျွန်တော်တို့မတွေ့ရပါဘူးအထူးသဖြင့်တော့ဒီဆောင်းရာသီကာလအတွင်းမှာဖြစ်ပါတယ
်54သန်းသောယူကရိန်းလူမှုရဲ့ထက်ဝက်လောက်ဟာလူသားချင်းစာနာကူညီမှုရေရှည်လိုအပ်မယ်လို့နိုင်ငံတကာချက်ချင်းဒီအသင်းကပြောပါတယ်မကြခင်မှာပဲပြည်ပခတွေပြီးဆုံးသွားခဲ့မယ်ဆိုရင်တောင်မှပဲပျက်စီးသွားတဲ့မြို့တွေနဲ့အိမ်တွေကိုပြန်လည်ပြင်ဆင်ဖို့နှစ်နဲ့ချီအချိန်ယူရမယ်လို့အသင်းကပြောပါတယ်စစ်ကြောင့်ဖြစ်ရတဲ့စိတ်တော့ကစိတ်တန်ရာတွေရုပ်ပိုင်းနဲ့စီးပွားရေးဆိုင်ရာအခက်အခဲတွေရော့ပါတက်တာသွားစီရေးကလည်းနှစ်နဲ့ချီကြမ်းမြင့်မယ်လို့ချက်ချင်းဒီအသင်းကပြောပါတယ်ရှင
်ယူကရိန်းကလူသားချင်းစာနာမှုအခြေအနေနဲ့ပတ်သက်လို့မတ်တင်ကြီးထိုက်ပြောပြခဲ့တာပါခင်ဗျာအခုကဆက်လို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါအဲ့ဒီတဲကမှတို့အတန်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ်အစီအစဉ်ပဲဖြစ်ပါတယ်။စစ်ကောင်စီရဲ့ကျူးကျော်ရှင်းလင်းအစီအစဉ်တွေကြောင့်မန္တလေးတိုင်းဒေသကြီးထဲမှာဒီခိုးကိုရမဲ့ဒေသခံတွေဟာပြေးစရာမြေမရှိပဲအိုးမဲ့အိမ်မဲ့ဖြစ်ကုန်ကြပါတယ်။ဒီသတင်းဆောင်မကိုဒုအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကနေတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပ
ါလုံးကိုဒဇန်တရန်တစားရေပေါ်လို့ကျူးဆိုပြီးတော့ဒီလိုမျိုးသတ်မှတ်လို့တော့မရဘူးเนาะဥမာသူတို့ဒီမြေပေါ်မှာအဲမြေပေါ်မှာဟိုပေါ့နေထိုင်တာဘယ်လောက်ကြာပြီလဲပေါ့เนาะအဲ့လိုမျိုးသူကနေထုတ်ချင်တယ်ပေါ့နော်ဒီ division ပေါ့နေထုတ်ချင်တယ်ဆိုရင်တော့လေသူက unit ကြီးရောမြေရာလက်ဆွဲဥပဒေအရာသူက notice စာပေးတာတော့ဘာလို့ဒီလိုလုပ်ပြီးမှနေထုတ်မှုရတယ်ပေါ့နော
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိရဲ့လူ့ခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြတာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စက်ကောင်စီရဲ့ကျူးကျော်ရှင်းလင်းရေးအစီအစဉ်ကြောင့်မန္တလေးတိုင်းဒေသကြီးကခုခိုးရမယ့်ဒေသခံတွေဟာပြေးစရာမြေမရှိပဲအိုးမဲ့အိမ်မဲ့ဖြစ်ကုန်ကြပါရဲ့ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်ရွှေတွေကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
အဲ့တော့မပြောရဘူ
းဒါကတော့ကျူးကျော်ဆိုပြီးအာနာသိစစ်တပ်ကတတ်မှတ်ချင်ညာလိုက်ပြီးအိမ်တွေပြတ်ခံရတဲ့မန္တလေးကလူပုဂ္ဂိုလ်12ဦးကိုချိတ်ဆက်ခဲ့ရမှာတညီတညွတ်တည်းဖြေကြားခဲ့တဲ့စကားပါ2021ခုနှစ်နှစ်ကုန်ပိုင်းကတည်းကစတင်ခဲ့တဲ့ဒီကျူးရှင်းလေးကောင်းစဉ်အောင်မှာအိမ်ထောင်ကျော်ဖြတ်စည်းခံခဲ့ရပြီးမိသားစုပေါင်းထောင်နဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ် ဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေကသတင်းတွေသတင်းဆောင်မတွေစက်တာရေးသားခဲ့ကြပါတယ်။ဂျွန်လာအစောပိုင်းကပြည်ကြီးတကုံမြို့နယ်မှာပြုလုပ်ခဲ့တဲ့ကျူရှင်လေးရေးသတင်းတွေထွက်ပေါ်လာပြီးနောက်မှာတော့စစ်ကောင်စီကကျူးလို့သတ်မှတ်ထားတဲ့သူတွေကိုပုံမှုပိနေတာတွေလှုပ်လာခဲ့ပါတယ်။အိမ်တွေဖျက်နေတာကိုဓာတ်ပုံရယူခဲ့တဲ့ဒေသခံတယောက်ကိုလည်းဖမ်းဆီးပြတာမျိုးတွေရှိလို့ကာယတင်ရှင်တွေကမီဒီယာတွေစီကိုသတင်းချက်လက်တွေထပ်မပေးရဘူးဖြစ်နေကြတာပါ။ကျူးရှင်လေးရင်မှာပြစ်မှတ်ထားခံရတဲ့အမရပူလာမျိုးနဲ့အတွင်မှနေထိုင်ခဲ့ပြီးအခုတော့ပြပရောက်နေတဲ့အိမ်ဖျက်ခံရသူတို့ကဒုအတန်ကိုခုလိုပြောပါဗျ။
တို့တွေကကျွန်တော်တို့တွေမီဒီယာကိုဖျက်တဲ့လူတွေပေါ့။ဥတည်ပြီးတော့ပြတ်မှန်မှာရှာလာမျိုးတွေရှိရပေါ့။တော်ကဘူဒီထဲမှာမရှိဘူးမရှိနေတဲ့သူတွေကတော့တော်တော်ဒုက္ခရောက်ကြတယ်။တချို့ဆိုရင်ဘယ်လိုပြောရမလဲနှားနေတဲ့နေရာတွေကစုံလန်းတာတွေမေးမြန်းတာတွေရှိတယ်ပေါ့
။သူဟာပြည်ပကိုပြောင်းရွှေ့နေထိုင်မှုပြင်ဆင်ဆောင်ရွက်နေသူတူဖြစ်ပြီးတော့သူမရွှေ့ပြောင်းခင်ချိန်မှာအခုလိုဖြက်စီးခံခဲ့ရတာလို့ဆိုပါတယ်
။ဟုတ်တယ်လေညီမလေးဒီအိမ်ပေါ်မှာ250ကျော်နေလာခဲ့ပြီးပြီ။မီတာကမီတာလည်းရှိတယ်ကွာ။250ဆိုမြေးတွေတောင်ရနေပြီ။ဒီဟာဘူချင်ညာမှာဖြက်သိမ်းတယ်ဆိုတာဟာဖြက်ခိုင်းတယ်ဆိုတာဟာလူခွေချိုးပေါက်တာပဲဗောအတူတူပဲသူကဖြက်ဆိုတော့ဒီခေါင်းနဲ့ပြောပြီးဖြက်ပြီးလိုက်တာလေဒီအိမ်လေးဖြစ်ဖို့အတွက်ကြိုးစားထားတဲ့အချိန်နေလာတဲ့ချိန်ကာလတွေနဲ့တော့ပဲကြည့်ပါအောင်ဘာပဲဖြစ်ဖြစ်ဘလို့ကဂျေးလန့်နိုင်မလို့
2021ခုနှစ်နှစ်ကုန်ပိုင်းမှာတော့စစ်ကောင်စီကမန္တလေးတိုင်းကကျူးကျော်တွေနဲ့ပတ်သက်တဲ့ထုတ်ပြန်ချက်တစ်စောင်ကိုထုတ်ခဲ့ပါတယ်။ကျူးကျော်လိုပဲခေါ်ခေါ်တရားမဝင်နေထိုင်သူလိုပဲဆိုဆိုသူတို့တွေဟာဆင်းရဲချို့တဲ့တဲ့သူတွေဖြစ်ပြီးတော့သူတို့မပိုင်တဲ့မြေပေါ်မှာဖြစ်တယ်လို့ဆောက်ထားတဲ့တဲတွေနဲ့နေနေကြရတာပါ။အဲဒီစာထဲမှာမန္တလေးမြို့က6မြို့နယ်မှာရှင်းလင်းရေးလုပ်မှာဖြစ်ပြီးတော့မြမမိရထားပိုင်မြေပါဝင်အစိုးရဌာနဆိုင်ရာနယ်မြေနဲ့ပုဂ္ဂလိကပိုင်မြေတွေမှာလှုပ်ဆောင်မှာဖြစ်တယ်လို့ပါရှိပါတယ်။အဲ့ဒီထုတ်ပြန်ချက်ထွက်ရှိလာပြီးအစပိုင်းကာလတွေမှာကျူးလို့သတ်မှတ်ထားတဲ့သူတွေကိုနေရာဒေသပေါ်မူတည်ပြီးရပ်ပိုင်းလာပိုင်းအချိန်နှဲငယ်ပေးပြီးတော့ရွှေပြောင်းမှုသတိပေးမှုတွေရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့ချက်ချင်းလာပြီးဖြက်စီးတာမျိုးတွေကိုပြုလုပ်နေကြတာဖြစ်ပါတယ်။ဒီလိုနေရာဖယ်ပေးရတဲ့အတွက်ရော်ကြီးဆိုတာလည်းမရရှိသလိုသူတို့ဘယ်ကိုပြောင်းရွှေ့ပြီးနေထိုင်ရမယ်ဆိုတာကိုလည်းဘယ်တာဝန်ရှိသူကမှလက်ညွန့်ချက်ပေးတာမျိုးလည်းမရှိပါဘူး။ချမ်းမြတာစီပြည်ကြီးတကုံအမရပူရမြင့်ငယ်စားရမျိုးတွေကအဝေးပြေးကားလမ်းမှာကြီးပြီးမိရထားလမ်းပင်နဲ့မြေကန်တွေရဲ့ဘေးမှာရှိတဲ့နေအိမ်ရပေါင်းများစွာဖျက်ဆီးခံခဲ့ရပါတယ်။အိမ်တွေအပြင်အဲ့ဒီနေရာမှာရှိနေတဲ့လူမှုအသင်းဖွဲ့တွေရဲ့ယုံတွေကိုပါဖျက်ဆီးခံခဲ့ရတာပါ။လက်ရှိအချိန်ဒီဆိုရင်မန္တလေးတိုင်းကနေအိမ်ပေါင်း 3,000 နီးပါးကြီးဖြိုဖျက်ခံထားရပြီလို့မီဒီယာတွေမှာဖော်ပြထားတဲ့သတင်းချက်လက်တွေရသိရပါတယ်။အိမ်တွေကိုဖျက်ဖို့အတွက်မြို့နယ်နဲ့အထွေထွေအုပ်ချုပ်ရေးဌာနကဝန်ထမ်းတွေမိသက်ရဲနဲ့စစ်သားအင်အားတွေကိုပါတုံ့ပြန်ရှင်းလင်းရေးလုပ်ခဲ့တာပါ။အဲ့ဒီရှင်းလင်းရေးမှာဥဆောင်ပါဝင်ခဲ့သူအ ਨੇ ဆုံးတယောက်လောက်ကတော့တော်လန်ရေးအဖွဲ့တွေရဲ့တနက်နယ်ပစ်ခတ်တပ်ဖြတ်တာကိုခံခဲ့ရပါတယ်။အိမ်ချမ်းမြေမှုခင်းတွေကိုအဓိကထားကင်တွယ်ဖြည့်ရှင်းလေးရှိတဲ့တရားလွတ်တော်ရှင်းနေတူဖြစ်တဲ့ဒေါ်သူစာကတော့ဒုအတန်ကိုခုလိုပြောပါတယ်။
ဒီနေရာနဲ့ပတ်သက်ပြီးတော့အထောက်အထားမရှိတဲ့ပြဿနာမျိုးတွေပေါ့နော်ဒီလိုပြဿနာမျိုးတွေလည်းကျွန်တော်တို့ကဒီလိုမျိုး area တွေမျိုးအထူးသဖြင့်ဒီလိုမျိုးနဲ့municipal area နဲ့ကြီးရွာအဆက်နေရာတွေမှာဒါမျိုးတွေရှိတတ်တယ်ပေါ့နော်အဲ့တော့ဒီလိုမျိုးတွေဆိုလို့ရှိရင်လည်းကျွန်တော်တို့ကဟိုအားလုံးကိုဒဇန်းတစားတွေပေါ့နော်ကျူးဆိုပြီးတော့ဒီလိုမျိုးသတ်မှတ်လို့တော့မရအောင်ပေါ့နော်ဥပမာသူတို့ဒီမြေပေါ်မှာအဲမြေပေါ်မှာဟိုပေါ့နေထိုင်တာဘလောက်ကြာပြီလဲပေါ့เนาะအဲ့လိုမျိုးသူကနှင်ထုတ်ချင်တယ်ပေါ့เนาะဒီ evision ပေါ့နှင်ထုတ်ချင်တယ်ဆိုရင်တော့ပဲသူကမြို့နဲ့ကြီးွာမြေယာလက်ဆွဲဥပဒေအရသူက notice စာပေးတာတော့ဘာလို့ဒီလိုလုတ်ပြီးမှနှင်ထုတ်လို့ရတယ်ပေါ့เนาะဒါကကျွန်တော်တို့ကအထောက်အထားမရှိတဲ့မြေတွေပေါ့ဒီဟိုပုဂ္ဂလိကဆိုင်ရာအထောက်အထားမရှိတဲ့မြေတွေပေါ့เนาะအပုံမှန်အဖြစ်ဆိုရင်တော့ကျွန်တော်တို့ကဒီလိုဟိုဒီလိုမြေတွေပေါ့နော်ဟို government disposal land လို့ကျမတို့ပြောကြတဲ့ဒီအစိုးရကစီမံခန့်ခွဲခွင့်ရှိတဲ့မြေတွေပေါ်မှာအစာအုပ်တွေစောက်ပြီးတော့ကျမတို့နေထိုင်ကြရတယ်ပေါ့နော်ဥမာအိမ်တွေဆိုင်တွေပေါ့ဒီလိုအစာအုပ်တွေစောက်ပြီးတော့နေထိုင်ကြရတယ်ဆိုရင်တောင်မှပဲကျမတို့ကဒီလိုမျိုးနှင်ထုတ်တော့မယ်ဆိုလို့ရှိရင်သူ့ရဲ့ဒီလိုနှင်ထုတ်ရမယ်လုံထုံးလုံကြီးရှိရဲ့အယူခံတဲ့အယူခံရတဲ့ process တွေရှိရဲ့လုပ်ငန်းစဉ်တွေရှိပေါ့နော်ဒါတွေကိုစနစ်တကျလုတ်ပြီးမှဒီအစာအုပ်တွေကိုဖြတ်သိမ်းတာပေါ့နော်လုံရလုံရမယ်ပေါ့
မန္တလေးလိုပဲပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းမှာလဲလှိုင်းတရာမြို့နယ်ကရန်ကုန်ပသိမ်အဝေးပြေးလမ်းတစ်လျှောက်မှာရှိတဲ့နေအိမ်တစ်ထောင်ကျော်လဲဖယ်ရှားခံခဲ့ရပါသေးတယ်။ဒူနေအိမ်တွေကိုအစင်ကျင်မဲ့ဖျက်ဆီးပစ်တာဟာအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာတမ်းကိုဖောက်ဖျက်ရကြပါတယ်။လူ့အခွင့်အရေးကြီးညာစာတမ်းအပိုင်းဆက်နှစ်မှာတော့ပစ္စည်းဥစ္စာနေအိမ်အတိုင်းဝန်းနဲ့ပတ်သက်ပြီးညီသူမမိမိရဲ့မိသားစုကိုတော့၎င်းမိမိရဲ့နေအိမ်အတိုင်းဝန်းကိုတော့၎င်းဥပဒေအရမဟုတ်တော့ဝင်ရောက်ဆွတ်ဖက်ခြင်းမခံရစေရလို့ပြဋ္ဌာန်းထားပါတယ်။ဒီလိုဝင်ရောက်ဆွတ်ဖက်တာခံရသူတိုင်းဟာဥပဒေရဲ့အကာအကွယ်ကိုရယူပိုင်ခွင့်ရှိရလို့ကြီးညာစာတမ်းမှာပါရှိပါတယ်။မန္တလေးမှာအင်ယာမဲ့ကျူးကျော်တွေကိုဖြည့်ရှင်းပေးဖို့အတွက်2011ကနေ2016ခုနှစ်အထိအုပ်ချုပ်ခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာမန္တလေးမြို့တော်စီမံတရားရေးကော်မတီကအင်ယာစီမံကိန်း3ခုကိုဖော်ဆောင်ခဲ့ပါတယ်။စပယ်နှင်းစီကန်းကော်လိုခေါ်တဲ့အဲ့ဒီအင်ယာတွေမှာအင်ယာတွေမြကန်းပေးကအိမ်တွေကိုဖယ်ရှားခံရတဲ့ကျူးကျော်နေထိုင်သူတွေကိုဦးစားပေးငှားရမ်းခဲ့ပါတယ်။တလောက်ကိုကျပ်3000နှုန်းနဲ့ငှားရမ်းနေထိုင်ခွင့်ပြုခဲ့တာပါ။ဦးသိန်းစိန်အစိုးရပြီး NLD အစိုးရလက်ထက်မှာကျူးကျော်တွေကိုရှင်းလင်းမှုပြုလုပ်ခဲ့ပေမဲ့အမှန်တကယ်နေထိုင်စရာမရှိသူများကိုစီပင်တရားရေးကော်မတီပိုင်းအငှားအင်ယာတွေမှာနေထိုင်ရန်စီစဉ်ပေးမယ်ဆိုတဲ့ကမ်းလှမ်းချက်ကိုပြုလုပ်ခဲ့ပေမဲ့အများစုကလက်မခံကြဘူးလို့ ERR သတင်းဌာနကဖော်ပြထားပါတယ်။လက်ရှိအချိန်မှာတော့ဖယ်ရှားခံရသူတချို့ဟာဆွေမျိုးတွေရဲ့အိမ်မှာနေထိုင်ကြသလိုအိမ်ငှားနေထိုင်ကြသူတွေလည်းရှိနေပါတယ်။တချို့ကလည်းနေရွေမှာပြောင်းရွှေ့နေထိုင်ကြပါတယ်။ကျူးကျော်တွေကိုဖိအားပေးဖယ်ရှားတာဟာဥပဒေကြောင့်ရကြည့်မယ်ဆိုရင်လည်းလုံးဝမှားယွင်းနေတယ်လို့တော်သူစားကဆိုပါတယ်
။ဘာမီပဲဖြစ်ဖြစ်ဒီလိုပူရူစာနဲ့ရှင်းတယ်ဆိုတာကတော့ဒါဥပဒေကြောင့်ရပူရူစာနဲ့ထိုးပြီးတော့ဖြူချတယ်ဖြက်စီးရဲဆိုတာကတော့ဒါဥပဒေကြောင့်ရလုံးဝမှားယွင်းနေတယ်မှန်ကန်ခြင်းမရှိဘူးပေါ့နော်
။ညင်ငယ်ကအမည်မဖော်လိုတဲ့သတင်းရေးမြစ်ကတော့ဖယ်ရှားခံရတာကိုအခုလိုပြောလာပါတော့တယ်
။အချိန်မှတော့ဘာမှလည်းမပြောနိုင်ဘူးဘာမှလည်းမလုပ်နိုင်လူပြောတာပဲခေါင်းကခံနေရတဲ့သဘောမှဖြစ်နေတယ်။အရင်ရှိနေသူတွေကတော့မြန်မာပြည်ကတော့မြန်မာပြည်မှာရှိနေတဲ့ပြည်သူတွေကတော့အကုန်လုံးစာဝန်ရေးကျမ်းမာရေးနောက်ပြီးအသက်အန္တရာယ်အများကြီးဆိုရင်နေရာမှာအများကြီးကြောက်လန့်နေရမှာ။နောက်ပြီးတော့ကျွန်တော်လူချင်းနဲ့လူခွင့်ရေးဆိုတဲ့အရာဆိုတာလည်းပဲအနေအမှာမှန်းအောင်သိမှာမဟုတ်ဘူး။အဲကြောင့်မလို့ဒီစိတ်အာဏာရှင်စနစ်ကိုအမြန်ဆုံးကြာဆုံးမှစီဗျာ။အမြန်ဆုံးကြာဆုံးမှ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျေးဇူးမယ်လို့ဂျိုးတန်အဖွဲ့သားတွေကညွှန်လင့်ပါတယ်။ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်အတန်တချို့ကိုပြောင်းလဲထားသလိုနာမည်တွေကိုမဖော်ပြချပါဘူး။ဂျိုးတန်ပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဂျိုးတန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ 10:00 အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ 9:00 အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ဤဝန်တွေတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။မြန်မာနိုင်ငံရဲ့ဒေသအသီးသီးမှာဖြစ်ပေါ်ကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုစူးစီးတင်ပြထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။သိမကြခင်မှာပဲဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့ကဘာကထိတ်တန်းသတင်းတွေကိုနားဆင်ရဖို့ရှိပါလေဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ်Tycom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှု လူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော
်မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51အပြင်လိုင်းလက်မီတာ190နဲ့အတူ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကဘာနဲ့မြန်မာကထိတ်တန်းရောက်တပတ်အတွင်းသတင်းတွေကိုမတင်ပြခင်မှာဥတင်မောင်တန်းတင်ဆက်မဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ကိုအရင်နားဆင်ကြည့်အောင်ပါဒီတစ်ပတ်မှာတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးအကြောင်းပြောကြားတဲ့အခါကွန်မြူနစ်ဘွာရအကြောင်းကိုလက်ဆောင်သွားလို့တော့ရနိုင်မယ်မထင်ဘူးလို့ဆိုပါတယ်မြန်မာနိုင်ငံရေးမှာရောကွန်မြူနစ်လက်ဝဲဝါဒရဲ့အခန်းကဏ္ဍဘယ်လောက်ထိအရေးပါခဲ့သလဲဆိုတာနိုင်ငံရေးစာပေတွေရေးသားတဲ့စာရေးဆရာကျော်ဝင်းနဲ့ဦးတင်မောင်တန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ဒီမိုကရေစီနဲ့လူ့အခွင့်အရေးအကြောင်းပြောကြတော့မယ်ဆိုရင်ဒုတိယကမ္ဘာစစ်မတိုင်မီကတည်းကဆက်ဆက်ပါလာတဲ့အကြောင်းအရာတစ်ရပ်ကတော့ကွန်မြူနစ်ဝါဒပဲဖြစ်ပါတယ်။ကွန်မြူနစ်ဝါဒရဲ့အတဲကျကြောင်းဘာသာပြန်စာအုပ်တော့မှာမြန်မာပြည်သက်လက်ထက်ကိုအခုရောက်ရှိလာပါပြီ။မူရင်းစာရေးသူကတော့အော့စဖော့တက်ကသူကနိုင်ငံရေးသိပ္ပံပေါ်မောက်ခဖြစ်ပြီးစာအုပ်ရေးတဲ့အခါမှာအာချီဘရောင်းလို့သုံးလုံးပေမဲ့နာမည်ရင်းကအာချီဘောဟောဝတ်ဘရောင်းဖြစ်ပါတယ်။ဘာသာပြန်မှုကတော့ဆရာကျော်ဝင်းပါ။ဒီကနေ့မြန်မာနိုင်ငံရဲ့ဒီမိုကရေစီခရီးမှာလက်ဝဲဝါဒရဲ့အခက်ခဲတာဘလို့ရေးပါခဲ့တယ်လဲဆိုတဲ့အကြောင်းကိုကျွန်တော်တို့ဆွေးနွေးကြပါပါ။ဆရာကျော်ဝင်းကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။မင်္ဂလာပါကိုကျော်ဝင်း။နေကောင်းတယ်နော်။မင်္ဂလ
ာပါ။ဟာနေကောင်းပါ
။စာအုပ်ရဲ့နာမည်က The Rise and Fall of Communism ပေါ့နော်။ကွန်မြူနစ်ဝါဒရဲ့အတက်နဲ့အကြပေါ့ဆိုတော့စာအုပ်ခေါင်းစဉ်ကစာအုပ်အကြောင်းလေးကိုတော့ပြောထားပြီးပါပြီဒါပေမဲ့စာအုပ်အကြောင်းလေးကိုအကျဉ်းများပြောပြီးတော့ဒီစာအုပ်ကိုဘာကြောင့်ဦးကျော်ဝင်းကဘာသာပြန်မှုရွေးချယ်ရတယ်လဲဆိုတာလေးပြောပြပေးပ
ါစာအုပ်အကြောင်းကတော့ဒီခေါင်းစဉ်မှာပါတဲ့အတိုင်းပါပဲနော်ကွန်မြူနစ်ဝါဒရဲ့အစပေါ့အဲ့ဒီအစကနေပြီးနောက်ဆုံးဥရောပမှာကွန်မြူနစ်ဝါဒပြိုကွဲသွားပြီးအဖြစ်ပေါ့အဲ့ဒီဖြစ်စဉ်ကြီးတစ်ခုသူတုဒေသနာအမြင်နဲ့ပြောထားတဲ့စာအုပ်ပါဘာကြောင့်ဒါကိုဘာသာပြန်ရလဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ခေတ်သစ်နိုင်ငံသမိုင်းပေါ့နော်အဲ့ဒီသမိုင်းက1300ရေရုံဘုံကစတယ်လို့ယူဆရပါတယ်အဲ့1300ရေရုံဘုံရဲ့ရှေ့ပိုင်းကျတော့လေအတွေးခေါ်ရပြင်ဆင်ပေးတာနိုင်ငံစာပေတိတဲ့အတိုင်းပဲနိုင်ငံစာပေဆိုတာကတော့မတ်စွာလှူရှာမှုကိုစလိုက်တဲ့လှူရှာမှုအဲ့ဒီတော့ကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာခေါင်းဆောင်တွေရောစာရေးဆရာတွေရောနောက်ဆုံးကျွန်တော်တို့လူတွေရောသမ္မတလူတွေရောတော်တော်များများကမတ်စွာကိုယုံယုံကြည်ကြည်နဲ့အဲ့ဒီနည်းနဲ့အကောင့်ထဲပို့ခဲ့ကြတာများမဲ့ထင်ပါတယ်အဲ့တော့ကျွန်တော်တို့ယုံယုံကြည်ကြည်နဲ့လုပ်ခဲ့တဲ့မတ်စွာကိုပညာရှင်တယောက်ကဘယ်လိုမြင်လဲဆိုတာကျွန်တော်တို့လက်ခံသည်ဖြစ်စေလက်မခံသည်ဖြစ်စေသိထားတဲ့အချက်လို့ဒီစာအုပ်ကိုကြိုးစားပြီးသာပြန်လိုက်တာဒီလောက်ပေါ့
ဟုတ်ကဲ့ဒီစာအုပ်ကိုဖတ်တော့ဘာများထူးထူးခြားခြားမသိသေးတာကိုသိရတယ
်ကျွန်တော်တို့ငငယ်ကဖတ်ခဲ့တာကတော့များသောအားဖြင့်မြန်မာစာပေလောကမှာထင်ရှားတဲ့လက်ဝဲစာရေးဆရာကြီးတွေအစာတွေဖတ်ခဲ့တာအဲ့ဒါတွေကိုဖတ်ရင်လည်းကျွန်တော်တို့လည်းသိကြိုက်သိဆွဲလန်းသွားခက်တာကဗမာပြည်မှာသူနဲ့နှိုင်းရှင်ဖတ်เสียလက်ရစာပေဆိုတာကျွန်တော်အမြင်အရပြောရင်သိပြီးတော့ပုံဝင်လည်းလည်းမရှိလားအခုနောက်ပိုင်းမှာနည်းနည်းပါးပါးပေါ်လာတာရှိတယ်။အခုလည်းပြောရရင်တော့နောက်ပိုင်းမှာလက်ရစာပေကိုကျွန်တော်တူဦးချင်းအသိအထင်မကြီးတော့လို့ဖြစ်ပြီးလက်ဝဲပဲတစ်ဖက်သက်သဘောကျလာတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့အားနည်းချက်ကဒါလည်းနောက်ပိုင်းမှာသိတာပေါ့။ Nation စဉ်းစားကြရပေါ့ Comparative Study ကျွန်တော်သိမရှိဘူး။အဲ့ဒီမှာနောက်ပိုင်းကျတော့မှတော်တော်အသက်ကြီးမှပါ။ဘာသွားတွေ့လဲဆိုတော့ The Road to Suffering ဆိုတဲ့စာအုပ်တော့သွားတွေ့တယ်။အဲ့ဒါလည်းသိမှာပါနော် Frederick Hayes ရဲ့စာအုပ်အဲ့ဒီစာအုပ်တွေ့လိုက်တော့မှကျွန်တော်တို့စဉ်းစားကြရတယ်တော်များများရတယ်အဲ့ဒီနောက်ပိုင်းမှာတော့ Complacency ကိုအရင်ကယုံကြည်တာမျိုးနဲ့ဝေဖန်ဆန့်သစ်တဲ့စာအုပ်တွေကိုလည်းလည်းစိတ်ဝင်စားတော့တယ်အဲ့တော့အခုစာအုပ်ကအဲ့လိုစာအုပ်တွေထဲမှာတအုပ်ပါဝင်တော့က ကြောင့်မို့ကျွန်တော်တို့အရင်သိကြတာတွေနဲ့တော်တော်များများဆန့်ကျင်တယ်။ဥပမာပြောရင်ကျွန်တော်တို့ Second International ဆိုရင်ကျွန်တော်တို့ကော့စကီတို့ Bastain တို့ဆိုတာပေါ်ပြေသမားတွေပဲသိကြတာ။ဒါပမော်တင်အောင်ရဲ့ Social Epidemic ရပြီးတဲ့အာဘော်ရ။ဒါပေမဲ့တကယ်လက်တွေ့ကျတော့ဒီ Bastain တို့ကော့စကီတို့နဲ့ပတ်သက်ပြီးတစ်ဖက်ကစဉ်းစားကြရရှိတာ။ဒါတစ်ချက်ပေါ့။နောက်လင်းနေတဲ့ခေတ်ပြိုင်ဟောဒီ Black Knot Solution နဲ့ကျွန်တော်တို့ကပေါ်ပြေသမားတွေသိကြတယ်။မရှိဖြစ်နေတယ်သိကြတယ်။တကယ်လက်တွေ့ကြတော့မဟုတ်တခြားစဉ်းစားကြရတယ်အများကြီးရှိတယ်နောက်ပိုင်းအများကြီးပေါ့ဗျာဒီလိုတွေအဲ့တော့ကျွန်တော်တို့အရင်သိတဲ့အနေနဲ့စန့်ကျင်ဘက်တွေကတော့တော်တော်များများသိလာတယ်ဒါတွေကမှန်လားမှားလားဆိုတော့ခုပါကိုစဉ်းစားကြည့်ရပါပဲပြောပြောကျွန်တော်တို့သိတဲ့အနေနဲ့တော့တော်တော်ကွဲလွဲချက်တွေတော်တော်များများတွေ့လာတယ်အဲ့ဒါကြောင့်ဒီစာအုပ်ကိုပိုစိတ်ဝင်လာတ
ာဟုတ်ကဲ့ဟိုဒီစာအုပ်ကို Guardian သတင်းစာကြီးကတုတ်တက်တဲ့အခါမှာရှင်းပြတာတဲ့အချက်လက်တွေကများနေတယ်ဆိုတဲ့သဘောပြောပါတယ်အဲ့တော့ဖြတ်တန်းခဲ့တဲ့ကိစ္စနိုင်ငံတကာကိစ္စတွေမှာအရင်တော့ကျွန်တော်တို့မသိခဲ့တာဘာများပိုသိနိုင်တယ်ဒီစာအုပ်ကဥမာဟန်ဂေရီရေခင်းလို့เนาะကျွန်တော်တို့ပိုလန်ရေခင်းလို့အဆရှိတဲ့ဖြစ်ပေါ့
တော်တော်များများကျွန်တော်တို့ကိုယ်တိုင်ကလည်းလေ့လာရင်မပြည့်စုံတာလည်းဖြစ်ပါလိမ့်မယ်ကျွန်တော်တို့မသိရတာကျွန်တော်တို့တိတတာတစ်ဖက်ပေါ့ဗျလက်ဝဲပံပြောင်းတစ်ဖက်တည်းနဲ့တိရတာအဲ့တော့တခြားဖြစ်ရတဲ့ကြာကျွန်တော်တို့တိတ်လက်လမ်းမှာမျိုးအခုတော့ဒီစာအုပ်မှာကြာတော့တခြားလက်ဝဲပံပြောင်းတစ်ခုတည်းပေါ့ကွနဲ့မြန်မာပြောင်းစုံနဲ့ကြည့်ရအောင်လို့တွားတွေ့အထူးသဖြင့်တော့ဟန်ဂေရီရေခင်းပေါ့ဗျအစိမ့်ဝင်သားကြတော်တော်ကောင်းတာလည်းရှိမှာဥပမာပြောလို့ရှိရင်ဟန်ဂေရီရေခင်းပေါ့ဟန်ဂေရီရေခင်းမှာတကယ်ကောင်းဆောင်ရတဲ့နဂီတို့ပေါ့နော်အဲ့ဒီမှာအပွက်ဝင်တွေနဲ့ပါကြတာအများသောဖြင့်ကြောင်းသားတွေပါလူကမားကနည်းပါတယ်သူတို့တွေကတကယ်တမ်းပြောလို့ရှိရင်ကွန်မြူနတီတွေအားလုံးကကွန်မြူနစ်စမတိုက်သားတွေကွန်မြူနစ်ပါတီဝင်တွေတချို့နဂီတို့ဆိုတာကွန်မြူနစ်ပါတီရဲ့ထိတ်တန်းကောင်းဆောင်တယောက်ဒါပေမဲ့သူတို့ကစတာလင်ဝါဒကိုသိမကြိုက်ဘူးအဲ့တော့ကိုတိုင်းပြည်နယ်ကဲ့ညီမဲ့ပုံစံတစ်ခုကိုသူတို့ရှာကြတယ်အဲလွယ်လွယ်ပြောရင်တော့ကွန်မြူနစ်ဟိုဘာတွေပေါ့နော်ပြုပြင်ကြောင်းလေးသမားတွေပေါ့ကွန်မြူနစ်ဝါဒပေါင်းနေ
တာတီတူလို့လို့နော်
ဟုတ်တယ်အဲ့ဒီသဘောမျိုးပြီးတော့ဥပဒေနဲ့တိုက်ပွဲပဲယုံကြည်တဲ့လူတွေပေါ့ဒါပေမဲ့တစ်ဖက်ကအကြံပရန်းကင်တူလိုက်တဲ့အခါကျတော့သူတို့ကအော်တိုမက်တစ်လက်နက်ကင်တူလိုက်တာမှဖြစ်သွားဒါကကျွန်တော်တို့သိပြီးတော့ဂယုမဆိုင်ပြီးတဲ့အချက်ပေါ့အဲ့ဒီကနေကျွန်တော်တို့ဘာတွေစဉ်းစားမိလဲဆိုနောက်ပိုင်းမှာတာဝန်ရှိတဲ့အစိုးရလေးအနေနဲ့တိုင်းပြည်မှာဖြစ်လာတဲ့လှုပ်ရှားမှုတွေဒီလိုကိစ္စမျိုးတွေပေါ်လာတိုင်းအင်အားသုံးမဖြည့်ရှင်းမိဘူးလို့ပါပေါ့အင်အားသုံးဖြည့်ရှင်းပြီးရင်တော့ရိုးရိုးသားသားဥပဒေပေါင်းတွဲမှာလုံနေတဲ့သူတွေကိုအော်တိုမက်တစ်တော်တဲ့တွန်းပို့လိုက်လို့ဖြစ်သွားတယ်။ဖြည့်ရှင်းကသိခက်တဲ့ပြဿနာတွေပေါ်လာမယ်ထင်တယ်။မှတ်ကလေးတွေကစဉ်းစားရရတယ်။အဲ့လိုစဉ်းစားရရတယ်ကဒီအင်္ဂလိပ်တစ်ခုတည်းမကောက်ဘူးဗျ။အများကြီးရှိတယ်။ခင်ဗျားကတော့ဒါတွေပြောသိကြပါဘူး
။ဟုတ်ကဲ့ဟုတ်ကဲ့။ဟိုစောပိုင်းမှာကိုကျော်ဝင်းဘာသာပြန်ရတဲ့အကြောင်းကိုပြောတဲ့အခါမှာလဲထောက်တော့အပြည့်ရေတော်ပေါ်ကစပြီးမြန်မာနိုင်ငံရေးပေါ့နော်။ဆိုတော့လဝဲဝါဒပေါ်မြန်မာနိုင်ငံကတိမ်းညွတ်လာခဲ့တာကမြန်မာနိုင်ငံကြီးဒလိနိုင်ငံဘယ်လိုပတ်သက်နေမယ်လို့ထင်တယ
်။ဟောကျွန်တော်တို့မြန်မာနိုင်ငံကြီးဒလိပြောကြတာပေါ့ဗျာ။အဲ့ဒါကတော့ကျွန်တော်အဓိကပြောတာတော့ဒေါက်တာမောင်မောင်ကြီးရဲ့အစအုပ်ထဲကပေါ့နော်။ဘာမှ political value ဆိုတဲ့အစအုပ်ထဲကထုတ်ထုတ်ပြောမှာ။မြန်မာနိုင်ငံကြီးဒလိမှာသူကစန့်ကျင်ဘက်လူပြောနိုင်တဲ့အယူဆနှစ်ရအပြန်ရှိတယ်။ပထမအယူဆကတော့ apolitics ပေါ့နိုင်ငံကြီးနဲ့ဝေးဝေးနေခြင်းနဲ့ဒလိအဲ့ဒီ delay မှာကိုခွဲပြောရင်နှစ်မျိုးရှိတယ်။တစ်ခုကအချင်းကြီးလေးစားလို့နိုင်ငံရေးနဲ့ဝေဝဲနေတယ်။နိုင်ငံရေးဆိုတာဖုံးကြီးတဲ့ဘဉ္ဉံတွေပညာတတ်တဲ့နိုင်ငံရေးသမားတွေရအလို့ငါတို့လိုတော်သားတွေနဲ့ဘာမှမဆိုင်ဘူးလို့လူလူကထင်ထားတယ်။အဲ့တော့အချင်းကြီးလေးစားမှုနဲ့နိုင်ငံရေးကိုဝေဝဲနေကြတာတစ်မျိုး။နောက်တစ်မျိုးကကြောက်လို့နိုင်ငံရေးလိုရင်အန္တရာယ်ကြီးတယ်။ဒါကြောင့်မို့လို့ဝေဝဲနေကြတာကြောက်လို့အဲ့တော့ကြောက်လို့ပဲဖြစ်ဖြစ်ထင်ကြီးလို့ပဲဖြစ်ဖြစ်နိုင်ငံရေးနဲ့ဝေးဝေးနေကြတာအဲ့ဒါဒီမိုကရေစီနဲ့တိတ်မနေဘူးတစ်ချက်နောက်တစ်ချက်ကျဘလောက်ပဲဝေးဝေးနေကြနေကြမလွဲတာလို့နိုင်ငံရေးလုံးဝပြီးဆိုရင်စန့်ကျင်မဲ့အချင်းချင်းဖဲထုတ်ဖို့ပဲအာသတ်တယ်ညှိနှိုင်းတာဆွေးနွေးတာမလိုချင်ဘူးအပြုတ်တက်ဖို့ပဲအာသတ်တယ်တနည်းပြောရင် radical center ပေါ့ဟုတ်အဲ့ဒါနှစ်ခုရှိတယ်အဲ့ဒီ radical center ကဘာနဲ့တွန်းညှိနေဆိုတော့ password နဲ့တူညီချက်တွေတော်တော်ရှိတယ်ကျွန်တော်အသေးစိတ်တွေတော့မပြောတော့ဘူးအဲ့လိုတူညီချက်တွေရှိနေတော့ကျွန်တော်တို့ရနိုင်ငံရေးတလိရဘတ်ဆိုရာရမှာတူညီချက်တော်တော်များများရှိတဲ့အတွက် Max Waraga, General Running, I'm a poor beast, so then a chip water in Chamber. Not the core of democracy. Democracy never the Lubio Yaroshi, General Running, and a gun suit of you, I'm like Gangong, never you are Mamadi. To me, a Leo can Kuluni Boa Yoma. Nanganja, a Duke or Usario, General Nale Gunya. A Patama Udo General Sar Tidu at a democracy. Dinetti Kabara, the Bojan at a democracy, General Sar Tidu. ဒါပေမဲ့ကျွန်တော်တို့ကမကြိုက်ခဲ့မကြိုက်တယ်လည်းမကြိုက်တဲ့သူတွေကိုအပြစ်တင်လို့မရဘူးဘာလို့လဲဆိုတော့ဒီယူဆအကိုယူလာတာကကိုတိုင်းပြည်ကိုကိုလိုလီလုံလိုက်တဲ့အင်္ဂလိပ်နယ်ချက်သမားဖြစ်နေတဲ့တစ်ချက်နောက်တစ်ချက်သူတို့ကိုယ်တိုင်လည်းသိမယူသားဘူးအင်္ဂလန်မှာကျင့်သုံးတဲ့ဒီမိုကရေစီပုံစံနဲ့ဘယ်ရင်ကတည်းကပုံဖြတ်ထားတဲ့ဒီမိုကရေစီဖြစ်နေတယ်အဲ့ဒီအချက်ကြောင့်ကျွန Every long as you know, Buddha the kids are, so on in the system as well, the kids are. Now, when the Ireland don't the Maris of that, you know, the rumor. Now, Peter Bajay, little, hit the lala jet. Nazi would jet. ดาบอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลูกอะไรเนี่ยอะไรลู တော့မလေးထုံထဲမှာဖြစ်တလားနှကမ်းမွေးတာတယ်ဒါလေးစားလုပ်ထားတာကြိုက်လုပ်တာအဲ့တော့ပြောကြရင်ကျွန်တော်တို့ကဒီမိုကရေစီနဲ့တော်တော်ဝေးခဲ့ပူဆိုးတာဒီမိုကရေစီကိုတိဆောက်ပေးမယ်ဖြန့်ချီပေးမယ်ကာလတစ်ခုအေးအေးညွန်ညွန်သိမ့်မရှိခဲ့အဲ့တော့ချုပ်လိုက်မယ်ဆိုကျွန်တော်တို့နိုင်ငံရဲ့ delay ရယ်နောက်ပြီးတော့ max ဝါရသွားမှုမှုရယ်နောက်ပြီးဒီမိုကရေစီသိပ်ပြီးတော့အမြင့်မတွေ့နိုင်ဘူးဒီ၃ချက်ကြောင့်မို့လို့ကျွန်တော်တို့တိုင်းပြည်ဟာအခုလိုဖြစ်နေတဲ့ကြုံရတယ်လို့ကျွန်တော်တို့နောက်ပိုင်းစဉ်းစားမိတယ်ဟု
တ်ကဲ့ခုကိုကျော်ဝင်းကကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းကိုပြောတဲ့အခါကျွန်တော်ဘာသွားတတိယလဲဆိုတော့လွတ်လပ်ရပြီးတဲ့နောက်မှာနော်တပ်ကိုကနိုင်ငံရေးနဲ့မပတ်သက်တဲ့တပ်ပေါ်ဖြစ်ရမယ်ဆိုပြီးတော့ကြိုးစားခဲ့ကြတယ်ဒါပိုလဲရလက်ထက်မှာဖြစ်ပါတယ်ဆိုတော့ဘာကြောင့်အခက်ခဲတွေကြုံရတယ်တမိုင်းကြောင်းရတော့ကိုကျော်ဝင်းဘယ်လိုထင်လဲဒီမိန်းကုန်းလေးကတော့ဒုတိယပိုင်းမှာဆက်လက်နားဆင်ကြည့်ရှုရမယ်မိန်းကုန်းလေးဖြစ်ပါတယ်ဒီပတ်ဒီညနေပဲအဆုံးသတ်ပါစေအခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့စာရေးဆရာကျော်ဝင်းပါကျွန်တော်တမောင်ဆန်းပ
ါဘုဒ္ဓမောင်တန်းဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့နားဆင်ရမှာကတော့ဒီသတင်းပတ်အတွင်းထိတ်တန့်ရောက်တဲ့မြန်မာသတင်းတချို့ပဲဖြစ်ပါတယ်မြန်မာနိုင်ငံမှာဘူဟူဘန်ကဈေးကွက်ထက်ကိုအမေရိကန်ဒေါ်လာတန်း200လောက်ထောက်ပံ့ပေးမယ်လို့ထုတ်ပြန်ပြီးမြန်မာနိုင်ငံမှာစီစီအနှင်းငယ်ကျလာပါတယ်။ NLD လက်ထက်တုန်းကကရင်ပြည်နယ်အစိုးရဝန်ကြီးဖြစ်ခဲ့တဲ့3ဦးနဲ့ဒီ3ဦးကတော့လွတ်ရဆီပြီးတော့ပြန်လွတ်လာပါတယ်။မလေးရှားကလည်းလို့ခြားအာဆီယံနိုင်ငံတွေကိုစစ်ကောင်စီပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပေးခဲ့ပါတယ်။ဒီလိုတပတ်တွင်းသတင်းတွေကိုတော့နန်းလောင်နဲ့အတူကိုဝင်းခန့်မောင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာငွေကြေးနဲ့ကုန်စည်နှုန်းမတည်မငြိမ်အခြေအနေတွေပေါ်ပေါက်နေချိန်မှာဈေးကွက်ထဲအမေရိကန်ဒေါ်လာတန်းနေရာဖြည့်တင်းထောက်ပံ့ပေးမယ်လို့ပဟိုဘာကကြေညာလိုက်ပြီးတော့နောက်တစ်နေ့စက်တင်ဘာ3ရက်မှာဓာတ်ဆီဈေးနဲ့ဒီဇယ်ဆီဈေးတွေအနည်းငယ်ပြန်ကျသွားပါတယ်။တရွေမဟုတ်တဲ့ပြင်ပဈေးကွက်မှာတစ်ကြက်တားကိုကျပ်35တိန်အထိရောက်နေတဲ့ရွှေဈေးကလည်း33တိန်ကိုပြန်ဆင်းလာပါတယ်။အခြေခံကုန်စည်စင်းနှုန်းကြီးမြင့်လာမှုကိုတက်တာစေဖို့အခုလိုအမေရိကန်ဒေါ်လာတန်းနေရာကိုပြည်ရင်းပန်တွေကတဆင့်ဈေးကွက်ထဲကိုထည့်ပေးမယ်လို့ဗဟိုဘဏ်ကထုတ်ပြန်ထားတာပါလုပ်ငန်းရှင်တွေနဲ့ပညာရှင်တွေကတော့အခုလိုရေရိုကုစားတဲ့နီလန်တွေကစီးပွားရေးကျဆင်းတာကိုတော့ကုစားနိုင်လိမ့်မယ်လို့မယူဆကြပါဘူးငွေကြေးဖောင်းပွားပြီးတော့ကုန်စည်နှုန်းတက်နေတာကျန်ငွေအပေါ်ယုံကြည်မှုတွေကျဆင်းလာတာတွေကနိုင်ငံရေးပြဿနာပေါ်အခြေခံဖြစ်လာတာလို့စီးပွားရေးလှစ်လာသုံးသပ်သူဦးငင်းစေက VOA ကိုပြောပါတယ
်။အမေခက်ကြည့်တာဒီစားလိုက်တဲ့ဟာလည်းဒီတော့ဆက်ဖြစ်လာတာပေါ့။နောက်တစ်ခုကတော့နိုင်ငံကြီးကြီးနဲ့ပြည်ထောင်စုအချင်းချင်းနဲ့ဆွေးနွေးမှုကိုဖြစ်စီတယ်ပေါ့။အဲ့တော့တချို့နိုင်ငံကဘယ်လိုဖြစ်လာလဲဆိုတော့ဒီကျွန်တော်ရဲ့စီးပွားရေးစနစ်ကလည်းဒါ ကြည့်ကြည့်ဖြစ်တဲ့အနေကတော့ခုဖြစ်သွားပြီပေါ့လေဒါတော့ဘလို့မဝရနဲ့ဘလို့ပုံစံနဲ့မှတော့ကျွန်တော်ဇာတ်ရုပ်ရှိချက်ပေါ်တော့မဖြစ်နိုင်ဘူးကျွန်တော်တော့သုံးသပ်တယ်ပေါ့လေဆိုတော့ကျွန်တော်တို့ဖြေရတယ်လို့ဒီဝါရီစနစ်ကမှမရှိဘူးကျွန်တော်နိုင်ငံရေးတက်တနာအဖြစ်အခြေခံဖြစ်နေပေါ့လေ
စားတော့ကုန်နေတာမကဘဲမိုဘိုင်းဖုန်းနဲ့လုပ်ငန်းသုံးပစ္စည်းတွေလိုနိုင်ငံခြားကတင်သွင်းလာတဲ့ကုန်ပစ္စည်းစင်းလုံးတွေလည်းအထက်ဖက်ကိုပဲဦးတည်နေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ American Dollar အပါအဝင်ကြီးရင်းမှာအသုံးများတဲ့နိုင်ငံခြားငွေကြေးတွေရဲ့စင်းလုံးတွေဆက်တက်နေပြီးကျပ်ငွေတန်ဖိုးကတော့ဆက်ပြီးတော့ကျဆင်းနေတာပါ။ဘိုဟိုဘန်ကသတ်မှတ်ထားတဲ့ American Dollar တန်ဖိုးက2100ကျပ်ဖြစ်ပြီးပြင်ပကျပ်ရောင်းကျပ်ဝယ်ဈေးကွက်ထက်မှာတော့ကြာတာပြင်းနေ့စက်တင်ဘာလ3ရက်နေ့မှာ$1ကျပ်4000ဝန်းကျင်ရှိနေပါတယ်။ဆက်တွေ့အယောင်းဝယ်ဖြစ်တာကတော့အ ਨੇ အချင်းပဲရှိတယ်လို့ငွေကြီးလှဲလှဲသူတွေကပြောပါတယ်။ထိုင်းငွေတစ်ပတ်ကိုကျပ်တရာအထက်မှာရှိနေပြီးတရုတ်ငွေကတော့180ယွမ်ကိုမြန်မာငွေကျပ်သသိန်းရှိပါတယ်။မြန်မာငွေကအကျဖက်ကိုဆက်သွားနေတဲ့အတွက်တရုတ်နယ်စပ်မှာမြန်မာငွေနဲ့တရုတ်ငွေလှဲလှဲတာကိုအော်ဂူလကိုမိုင်းကစပြီးတော့ယာယီရန်နာထားတယ်လို့နယ်စပ်ငွေလဲလုပ်ငန်းရှင်တချို့ကပြောပါတယ်။အခုလိုငွေလဲနှုန်းမတိမငြိမ်ဖြစ်နေချိန်မှာအွန်လိုင်းကနေငွေအယောင်းဝယ်လုပ်တာကိုမယုံကြည်ဘူးနဲ့ငွေကြေးကစားတဲ့ရောင်းဝယ်မှုတွေကိုနိုင်ငံခြားသုံးငွေစီမံခန့်ခွဲမှုဥပဒေနဲ့အရေးယူသွားမယ်လို့ဗဟိုဘဏ်ကမကြာခင်ရက်ပိုင်းကပဲသတိပေးချက်တွေထပ်ပြီးတော့ထုတ်ပြန်ထားပါတယ
်။တစ်ဆက်ထဲမှာပဲဗဟိုဘဏ်ရဲ့ဩဂုတ်လ30ရက်နေ့ထုတ်ပြန်ချက်မှာတော့ပြည်ပရောက်မြန်မာတွေပြည်တွင်းကိုလွှဲပြောင်းပေးဖို့တဲ့လစာတွေပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ရောင်းချတာ AD license ရဗန်တွေကိုလွှဲပြောင်းတာတွေ21ရက်အတွင်းလွတ်လွတ်လပ်လပ်လုပ်နိုင်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တဆင့်ဝယ်ယူထားတဲ့ကုမ္ပဏီတွေလူတွေအဖွဲ့အစည်းတွေအနေနဲ့တော့ထပ်ဆင့်ပြန်ရောင်းချတာမျိုးခွင့်မပြုဘူးလို့တားမြစ်ထားပါတယ်။ကြံ့ငွေတန်ဖိုးမကြုံစဘူးထိုးကြနေချင်းဘိုးဘန်ရဲ့နိုင်ငံသားငွေထိန်းချုပ်ရေးနောက်ထပ်ကြိုးပမ်းချက်တစ်ခုလည်းဖြစ်ပါတယ်။ဘန်ထဲမှာနိုင်ငံသားငွေထည့်ထားနိုင်တဲ့အချိန်ကာလကိုကန့်သတ်လိုက်တာဖြစ်ပြီးရောင်းချတဲ့အခါမှာလည်းဘိုးဘန်ရဲ့ရည်ညွှန်းငွေလဲနှုန်းအတိုင်းပဲရောင်းချရမှာဖြစ်တဲ့အတွက်ပြည်ပမှာအလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေအခက်တွေ့နိုင်တယ်လို့လေလာသူတွေကသုံးသပ်ပါတယ်။ဘိုးဘန်ရဲ့ရည်ညွှန်းငွေလဲနှုန်းနဲ့ပြင်ပပေါင်စီကွာဟနေတဲ့အတွက်တရင်၃ဘတ်အတွင်းအပိသက်ရောင်းချရတဲ့အခါရောင်းချသူတွေနစ်နာနိုင်တယ်ဆိုပြီးပြည်ပမှာလှုပ်လှုပ်ကင်နေသူတွေကပြောဆိုကြပါတယ
်။မြန်မာနိုင်ငံမှာ COVID-19 ကာလအလွန်ပြည်ဝင်ခွင့်ကန့်သတ်ချက်တွေကိုဖြေလျှော့ပေးနေပြီးအာဆီယံအဖွဲ့ဝင်နိုင်ငံတွေကမလေးရှားကလွဲလို့တန်တမန်အထူးနဲ့တန်မန်နိုင်ငံကူးလက်မှကင်ဆောင်ထားသူတွေကိုစက်တင်ဘာလ၁ရက်နေ့ကစပြီးတော့ပြည်ဝင်ခွင့်ကေလို့ခွင့်ပြန်ပေးမယ်လို့စစ်ကောင်စီမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကကြေညာထားပါတယ်။Facebook ကတစဉ်ထုတ်ပြန်တဲ့မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့မလေးရှားနိုင်ငံကလွဲလို့အခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကိုခွင့်ပြုမယ်လို့ဖော်ပြထားတာပါမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအပေါ်မလေးရှားနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့နိုင်ငံခြားအပြန်အလှန်ဝေဖန်မှုတွေပေါ်ပေါက်နေချိန်နဲ့ပြည်ဝင်ခွင့်ကင်းလွတ်ခွင့်ပြုတဲ့အစီအစဉ်မလေးရှားနိုင်ငံကိုခြံထားတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်မြန်မာနဲ့မလေးရှားနိုင်ငံကြားမှာပြည်ဝင်ခွင့်ကင်းလွတ်ခွင့်နဲ့ပတ်သက်လို့ဘယ်လိုတိကျသဘောတူညီချက်တွေရှိမရှိတိတိကျကျဖော်ပြမထားသလိုအခုလိုချန်လက်ထားတာဟာနိုင်ငံရေးအရာတမင်ချန်ခဲ့တာဟောမဟုတ်တော့အတိအကျမသိရသေးပါဘူးအခြားအာဆီယံနိုင်ငံတွေထဲကလာရောက်မဲ့ခီးသည်တွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်တဲ့စီမင်းစည်းကမ်းတွေနဲ့အညီလိုက်နာဆောင်ရွက်သွားမယ်အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်
NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်မှာတာဝန်ထမ်းဆောင်ခဲ့ပြီးစစ်ကောင်စီရဲ့ဖမ်းဆီးခံခဲ့ရတဲ့ကရင်ပြည်နယ်တွင်းကအစိုးရဖွဲ့ဝင်ဝင်းကြီး၃ဦးဖမ်းအံတောင်ကလေးအချင်းထောင်ကနေစက်တင်ဘာ၁ရက်နေ့မှာပြန်လည်လွတ်မြောက်လာတဲ့အကြောင်းသူတို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေက VOA ကိုတီးပြပြောဆိုပါရယ်ကရင်ပြည်နယ်လူမှုရေးဝန်ကြီးဟောင်းဦးဘိုဝေမောင်ဖအိုတိုင်းရင်းသားရေးရာဝန်ကြီးဟောင်းခွန်မျိုးတင့်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနဝန်ကြီးဟောင်းဦးမင်းကိုခိုင်တို့၃ဦးဖြစ်ပါတယ်သူတို့ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုံစော်လုံဆောင်မှုရာဇဝတ်ကြီးပုံမှန်905ခွေနဲ့ဖမ်းဆီးခဲ့ပြီးထောင်ဒဏ်2နှစ်ပြစ်ဒဏ်ကျမှတ်ခံခဲ့ရတဲ့အကြောင်း18လခံပြီးချုပ်ရက်နဲ့လွတ်မြောက်လာတာဖြစ်တဲ့အကြောင်းရှေ့နေဦးအောင်သိန်းက VOA ကိုပြောပါတယ
်ဒီနေ့ခုနကမှလွတ်တယ်အဲ့ဒီမှာကဟောလေဘိုးဘိုးဝေမောင်နောက်တစ်ခါဦးခွန်မျိုးတင်နောက်ဦးမင်းကိုခိုင်ဘယ်တော့ရွတ်တာပေါ့နော
်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်အများပြားဖမ်းဆီးခံခဲ့ရပြီးအများစုကိုတပ်မတော်ပြိုကွဲအောင်စီယုံလှုံ့ဆော်မှု905ကကြီးနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆောင်မှုရာဇသက်ကြီးပုံမှ905ခါကွေးတို့နဲ့စစ်ကောင်စီကတရားစွဲခဲ့ပါတယ်အဖမ်းခံရတဲ့ NLD အဖွဲ့ဝင်650ကျော်ရှိပြီး900လောက်အကျဉ်းထောင်ထဲမှာကျန်နေသေးတဲ့အကြောင်း NLD တာဝန်ရှိသူတွေဒီနှစ်ဆန်းဟာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ဖမ်းခံရသူတွေထဲမှာ ရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်လည်းပါဝင်ပြီးရွေးကောက်ပွဲမှာမဲမတက်မှမှုဖြစ်အောင်လှုပ်ဆောင်တယ်ဆိုတဲ့အမှုအပါဝင်အမှုမျိုးစုံနဲ့ထောင်ဒဏ်80လောက်ပြစ်ဒဏ်ချမှတ်ခံထားရပါတယ်။နိုင်ငံရေးကြေညာများကူညီဆောင်ချောက်ရေးအသင်း AAPPS စီရင်အရာစစ်အာဏာသိမ်းတဲ့ဖေဖော်ဝါရီလကစလို့ဒီနှစ်ဩဂုတ်လ31ရက်အထိဖမ်းဆီးခံရသူ1000ဝဲကျော်ရှိပြီးပြစ်ဒဏ်စီရင်ခံထားသူပါဝင်လက်ရှိထိန်းသိမ်းခံရသူ12000ကျော်ရှိပါတယ်။ပြန်လည်လွတ်မြောက်လာသူ3085ယောက်ရှိပါတယ်။အာဏာသိမ်းမှုနောက်ပိုင်းစစ်အုပ်ချုပ်ရေးစန့်ကျင်လှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးတေဆုံးသူပေါင်းကတော့2200ကျော်ရှိပါတယ်။စစ်ကောင်စီဘက်ကတော့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPPS ရင်းတွေဟာချဲ့ကားရဆိုပြီးညှင်းဆိုလေးရှိပါတယ
်။ဒီပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုဆက်ပြီးတော့ဒီပတ်အတွင်းနိုင်ငံတကာသတင်းတွေကိုလည်းတင်ပြကြပါမယ်။ယူကရိန်းနိုင်ငံမှာရှိတဲ့ရုရှားထိန်းချုပ်ထားတဲ့ဇပိုရီးရှားမြို့ကရုရှားနျူကလ িয়ার ဓာတ်အားပေးစက်ရုံစီကို IAEA အဖွဲ့သွားရောက်စစ်ဆေးပါတယ်။တရုတ်နိုင်ငံမှာတော့လူနည်းစုဝီဂါမွတ်စလင်တွေပေါ်အစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင်းကုလမဟာမင်းကြီးရဲ့အစီရင်ခံစာကိုတရုတ်ကကန့်ကွက်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီးတန့်စင်နဲ့အတူကိုစံကျော်တို့ကပြောပြမှာဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံကရုရှားတပ်တွေထိန်းချုပ်ထားတဲ့ဇာပိုရီးဇီးယားနျူကလ িয়ার ဓာတ်အားပေးစက်ရုံစီကိုကုလသမဂ္ဂရဲ့နိုင်ငံတကာအနုမျိုးစွမ်းအင်အေဂျင်စီ IAEA ကိုယ်စားလှယ်တွေစက်တင်ဘာလ1ရက်နေ့မှာစတင်တွားရောက်ပြီးတော့စစ်ဆေးကြည့်ရှုခဲ့ပါတယ်။ဥရောပတပ်ရဲ့အကြီးဆုံးအနုမျိုးဓာတ်အားပေးဇာပိုရီးဇီးယားစက်ရုံဘေးကင်းလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးအကဲဖြတ်စစ်ဆေးဖို့အတွက်တွားရောက်တာလည်းဖြစ်ပါတယ်။ရုရှားကသိမ်းပိုက်ထားတဲ့ဇာပိုရီးဇီးယားနျူကလ িয়ার ဓာတ်အားပေးစက်ရုံကိုယူကရိန်းဝန်ထမ်းတွေနဲ့ဆက်ပြီးတော့လည်ပတ်နေရပါစစ်ရုံနေရာကိုစစ်မဲ့ဆုံးဖြစ်သက်မှတ်ပြီးယူကရိန်းရဲ့ထိန်းချုပ်မှုအောက်ကိုပြန်ပေးဖို့ယူကရိန်းသမ္မတဇယ်င်စကီကတောင်းဆိုထားပေမဲ့စက်တင်ဘာလ1ရက်နေ့မှာပဲစစ်ရုံတည်ရှိတဲ့အီနာဟိုဒာမြို့မှာပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။နိုင်ငံတွင်းကိုရောက်ရှိနေတဲ့ IAEA ရဲ့အကြီးအကဲ Rafael Grossi ကတော့စစ်ရုံသားစီးရေးလှုပ်ရှားမှုတွေများနေပေမဲ့သူတို့လုပ်ရမယ့်အလုပ်ကိုဆက်လုပ်သွားမယ်အကြောင်းပြောဆိုထားပါတယ်။စစ်ရုံကိုပြန်သိမ်းဖို့ကြိုးစားတဲ့ယူကရိန်းတပ်တွေကိုချိန်မုံနိုင်ခဲ့တဲ့အကြောင်းရုရှားကာကွယ်ဝင်ကြီးဌာနပြောခွင့်ရကစက်တင်ဘာလ1ရက်နေ့မှာပြောဆိုခဲ့ပါတယ်။နျူကလ িয়ার စစ်ရုံတည်ရှိရာနေရာတဝိုက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်နျူကလ িয়ার အနေနဲ့ကြိုးရမှာကိုနိုင်ငံတကာကစိုးရိမ်နေကြတာပါ။အခုလိုစစ်ရုံနေရာတဝိုက်ပစ်ခတ်မှုတွေနဲ့ပတ်သက်လို့ရုရှားနဲ့ယူကရိန်းတို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဖြစ်တဲ့ဆွဆွဲနေကြတာဖြစ်ပါတယ်။
ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလက်တာဝန်သက်တမ်းကုံဆူဖို့မိနစ်ပိုင်းအလိုမှာထုတ်ပြန်ခဲ့တဲ့ရှင်ကျန်းဒေတာတရုတ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုအစဉ်ကစားကိုပြင်းပြင်းထန်ထန်ညင်းဆိုကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်
။ဤထိတာကကျွန်စော်ဝေးတဲ့評估報告
အမေရိကန်နဲ့အနောက်အင်အားစုတွေပူးပေါင်းပြီးထုတ်ထားတဲ့အစီရင်ခံစာဟာမှားယွင်းပြီးတရားမဝင်ဘူးတရုတ်ကိုဆန့်ကျင်ဖို့နိုင်ငံရေးအတုံးချဖို့အမေရိကန်နဲ့အနောက်နိုင်ငံတွေကြံစည်လှုပ်ဆောင်တာဖြစ်တဲ့တရုတ်အစိုးရကိုဆန့်ကျင်တဲ့ပြည်ပရောက်တရုတ်တို့နဲ့နိုင်ငံရေးဂွင်စင်ပူးပေါင်းကြံစည်ပြီးကုလသမဂ္ဂမဟာမင်းကြီးကအစီရင်ခံစာလိန်ညာဖော်ပြတာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဝမ်ဝမ်ဘင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရရှင်ကျင်းဒေတာကဝီဂါမွတ်စလင်တွေအပေါ်တရုတ်အစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအချိန်ယူစူးစီးတင်ပြထားတဲ့စာမျက်နှာ48ခုပါကုလသမဂ္ဂမဟာမင်းကြီးရဲ့အစီရင်ခံစာကိုတရုတ်အစိုးရဘက်ကစာမျက်နှာ131မျက်နှာအရှိတုံ့ပြန်ချက်ပေးခဲ့တာလည်းဖြစ်ပါတယ်။ဒီအစီရင်ခံစာမှာရှင်ကျင်းဒေတာကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တီချလွတ်လပ်တဲ့လူအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေတည်င်းထောက်တွေရဲ့မှတ်တမ်းအထောက်အထားတွေနဲ့အတူစစ်ဆေးတွေးရှိချက်တွေပါဝင်ပါတယ
်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ရဲ့ဇနီးဖြစ်သူရော့ရှ်မန်မန်စာကိုအစိုးရကန်ထရိုက်အတွက်အခရီးလိုက်စားတဲ့ဆိုတဲ့ဆွဆွဲချက်နဲ့မလေးရှားတရားရုံးကနေစက်တင်ဘာလ1ရက်နေ့မှာထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အဲ့ဒီမတိုင်ခင်ရဲ့ပိုင်းတော့ကပဲခင်မုန်းဖြစ်သူမလေးရှားဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ကိုအခရီးလိုက်စားမှုနဲ့မလေးရှားတရားရုံးကထောင်ဒဏ်အပြစ်ပေးခဲ့တာပါ။ဝန်ကြီးချုပ်ဟောင်းကတော့ Ross Manser အနေနဲ့အခရီးလိုက်စားမှုသုံးမှုအတွက် American Dollar တန်200ကျော်နဲ့နှီးများနဲ့ Malaysia Ringgit ငွေတန်990ပေးဖို့ငွေတန်လေးချမှတ်လိုက်တယ်ဆိုပြီးတော့ Malaysia နိုင်ငံကွာလာလမ်ပူးပြည်တော်ကအထက်တရားရုံးတရားသူကြီး Mohammed Zaini Maslan ကအမိန့်ထုတ်ပြန်ခဲ့ပါတယ်။ When you talk on good old Rosman Mansago, sign at Tongan, Diayonga, Quin Bigger, Bien Dunine, Ted Diayona Kuma, Bien Bio, Yugan, Wim Bangwin, and Shivari. At the corner said, You should be pitted to her. I really like Sari Swiss, which at Domu Loma, Maman can I talk to my Pim Shu, so be your Diayon will shout out, Gavari. When you talk on Naja Raza, Suya letter, Natal Sacha, Natal Sacuna, Kuni, Drema, Go need a Kuzigani, Niangi, Swan in Dolongama, a Suya can try Yazibo, Agri Laka, Yay. ယူခဲ့တဲ့ဆိုရဲဆွဲဆွဲချက်တွေနဲ့တရားရုံးကနေသူ့ကိုအပြစ်ဒဏ်ချမှတ်ခဲ့တာပါအဲ့ဒီကုမ္ပဏီကနေမလေးရှားရင်းကွေ6000မှ5000ငွေကြေးခွာချမှုနဲ့အခွင့်အရေးမှုစနစ်မှုနဲ့လည်းရင်ဆိုင်နေရပါခင်မုံဖြစ်သူဝန်ကြီးချုပ်ဟာနာဂျီရာဇာကို
1000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000 ကိုပြင်းမြလူ900ခွဲလောက်ကိုဗစ်ကူးစက်ခံနေရကြောင်းအတည်ပြုနိုင်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲလေကြောင်းခီးသွားဖို့နိုင်ငံတွေကမထွက်ခွာမီကိုဗစ်စစ်ဆေးရမယ်ဆိုတဲ့တတ်မှတ်ချက်ကိုစက်တင်ဘာ3ရက်နေ့ကစပြီးတောင်ကိုရီးယားအစိုးရကဖယ်ရှားလိုက်ပြီးနိုင်ငံတွေကိုဆိုက်ရောက်တဲ့နိုင်ငံတကာခီးသွားတွေကတော့မဆိုက်ရောက်ခင်24နိုင်ငံအတွင်းကိုဗစ်ကင်းရှင်းကြောင်း PCR test ပြရအောင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာ BA5 Omicron ဗီဇပြောင်းကိုဗစ်မျိုးကွဲပြန့်နှံ့မှုတိုးလာနေတာကြောင့်တေဆုံးသူဦးရေလည်းတိုးလာနေပြီးဩဂုတ်လ15ရက်နေ့နောက်ပိုင်းကိုဗစ်ကြောင့်နေ့စဉ်တေဆုံးသူအယောက်200ဝန်းကျင်ရှိနေပါတယ်။မလေးရှားနိုင်ငံမှာတော့တနေ့ကိုအယောက် 2000 လောက်ကိုဗစ်ကူးစက်မှုအသစ်ရှိပြီးဝန်ကြီးချုပ်ဟောင်းမဟာသီယာမိုဟာမက်ကိုဗစ်ဖြစ်နေကြောင်းဩဂုတ်လ30ရက်နေ့မှာအတည်ပြုထားပါတယ်။တရုတ်နိုင်ငံဂွမ်ဂျိုးမြို့ရဲ့အပိုင်းတချို့မှာကိုဗစ် 19 ကန့်သတ်ချက်တွေဩဂုတ်လ30ရက်နေ့မှာထုတ်ပြန်လိုက်ပါတယ
်။တပတ်အတွင်းနိုင်ငံတကာသတင်းလွှာတွေကိုမိတ်တန့်စင်နဲ့ကိုစံကျော်ထွန်းတို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေမျှအကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုယ်စောမိုးကြော်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကိုနောက်ထပ်ထောင်ဒဏ်3နှစ်ချလိုက်တာထားလိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပြင်းပြထန်ထန်ရှုံချပြီးမြန်မာစစ်ကောင်စောင်းတွေကိုနောက်ထပ်ဖိအားပေးကြဖို့နိုင်ငံတကာအတိုင်အဝိုင်းကိုတိုက်တွန်းလိုက်ပါတယ်အမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်ဘော်တီမိုးမြို့မှာမြန်မာနိုင်ငံကစစ်ပစ်တုကဒေရီနဲ့ CDM ခေါ်စစ်ကောင်စီနဲ့မပူးပေါင်းရေးလှုပ်ဆောင်ကြတဲ့ဝန်ထမ်းတွေကိုကူညီဖို့အတွက်ရန်ပုံငွေရှာဈေးရောင်းပွဲကိုစနေနေ့မှာပြုလုပ်ခဲ့ပါတယ်။ဒီဈေးရောင်းပွဲကိုတော့ Women for Myanmar DC Metropolitan Area အမျိုးသမီးအဖွဲ့ကဦးဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်။တိရီလင်္ဂါနိုင်ငံကိုတောက်ကြနေကပြန်လည်ရောက်ရှိလာတဲ့သမ္မတဟောင်းဂௌတာဘာယာရာဂျာပက္ကဆာဟာနိုင်ငံရေးလှုပ်ရှားသူတို့ပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးဥပဒေကြောင့်အရာတရားရင်ဆိုင်ရနိုင်တယ်လို့နင့်နာဆုံးရှုံးသူတွေဘက်ကလိုက်ပါဆောင်ရွက်ပေးတဲ့ရှင်းနေကပြောဆိုပါတယ်။တိရီလင်္ဂါနိုင်ငံမှာစီးပွားရေးကြတဲ့မှုကြောင့်ပြည်သူတွေရဲ့ဆန္ဒပြပွဲတွေပြင်းထန်လာခဲ့ပြီးဇူလိုင်လတည်းတုန်းကတိုင်းပြည်ကနေထွက်ပြေးသွားတဲ့သမ္မတဟောင်းရာဂျာပက္ကဆာဟာထိုင်းနိုင်ငံကနေတဆင့်တောက်ကြနေမှပြန်လည်ရောက်ရှိလာခဲ့ပါတယ်။ယူကရိန်းတောင်ပိုင်းကနျူကလ িয়ার လောင်စာ3လျှက်ချစ်တာပစ်ဆက်ရုံဇီပူရီရီရှာကိုယူကရိန်းတပ်တွေကပြန်လည်သိမ်းပိုက်ဖို့ကြိုးပမ်းတဲ့အတွက်ရုရှားကဝယ်ရေးဝန်ကြီးဌာနကစနေနေ့မှာထုတ်ပေါ်ပြောဆိုခဲ့ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုကိုစောမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့Nick Ivanov တို့ဖြစ်ကြပါတယ်။တင်းငွေနေ့မနေ့ခင် VO ရဲ့အစီအစဉ်တွေကို line number 24 50 51 VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်ကြပါစေ။ VO ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.